Welcome to the Voice of America in Burmese.
မင်္ဂလာညမှာတော်တာရှင်များရှင် VOA American တန်းကနေ2023ခုနှစ်ဩဂတ်လ29ရက်အင်္ဂါညပိုင်း VOA မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိ American ပြည်တော်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင် VOA Radio Season တွေကို Live to Meter 3251တို့အပြင် Live Lambda 190တို့ကနေတိုက်ရိုက်နားဆင်နိုင်ပါတယ်ဒီကနေ့ညအတွက်အစီအစဉ်တွေကိုကျွန်မအလိမ်မာကတောင်းဝင်ယူတင်ဆက်ပေးမှာပါရှင်
မင်္ဂလာညချမ်းမှာတော်တာရှင်များရှင်ကျွန်မခင်လေးပါဒီညအတွက်ထိတ်တဲရောက်တဲ့သတင်းတွေကိုအလိမ္မာနဲ့တူတင်ဆက်ပေးသွားပါမယ်။ဒီညအတွက်ထူးခြားတဲ့သတင်းတွေကတော့မြန်မာနဲ့အရှိတောင်အာရှဒေသစိုက်ဘာရာဇဝတ်မှုအစီရင်ခံစာကိုကုလသမဂ္ဂကထုတ်ပြန်လိုက်ပါတယ်။2019အကြမ်းဖက်မှုအတွက် Facebook ကိုရိုဟင်ဂျာတွေကတရားစွဲဆိုလိုက်ပါတယ်။ရေတဲ့အင်အားကိုခိုင်မာအောင်လှုပ်ဆောင်ဖို့လိုတယ်လို့မြောက်ကိုရီးယားခေါင်းဆောင်ကပြောလိုက်ပါတယ်ဆိုတဲ့ထိတ်တဲရောက်တဲ့သတင်းတွေကိုပြောပြပေးသွားပါမယ်ရှင်။
ဟုတ်ကဲ့ပါရှင်အခုလိုနောက်ဆုံးရသတင်းတွေနဲ့အတူသတင်းပေးပို့ချက်တွေကိုတင်ဆက်ပေးသွားမှာပါအခုညပိုင်းနားဆင်ရမယ့်တဲမှာတော့ချင်းပြည်နယ်ထန်တလန်မြို့ဘက်ကနောက်ဆုံးရတိုက်ပွဲအခြေအနေနဲ့ပတ်သက်ပြီ
းဒီနေ့ကွန်မြူနတီပတ်ဖြစ်တဲ့ထန်တလန်တကုံစခန်းကိုသွားရလို့တိုက်ခိုက်တယ်ကျွန်တော်တို့ဘက်က10ယောက်ကျော်တော့ကျဆုံးရှိတယ်ပေါ့သူတို့ဘက်က30မိပါတော့ကျဆုံးရှိတယ်
ကျင်းမျိုးသားတက်မတော်ပြောရေးဆိုခွင့်ရှိသူ slide ထန်ကြီးပြောသွားတာပါဒီကြောင့်သတင်းပြည်စုံကိုနောက်ပိုင်းမှာနားဆင်ရပါမယ်ဒီသတင်းနဲ့အတူရှမ်းပြည်နယ်မြောက်ပိုင်းဘက်ကစစ်ရေးအခြေအနေအရင်နီဒေသဘက်ကတိုက်ပွဲအခြေအနေအပါအဝင်ဆီယနာသိမ်းပြီးနောက်ပိုင်းတပြက်ခံရသူအရသာပြည်သူပေါင်း1300ကျော်ရှိခဲ့တာဒီလိုနောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အင်္ဂါညတိုင်းတင်ဆက်ပေးနေကြမြေကြီးဩဇာအစီအစဉ်အမေရိကန်နိုင်ငံရေးအကြောင်းသတင်းဆောင်ပါနောက်ကဘာတလခီးသွားအစီအစဉ်စတဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်ဒါတွေကိုမတင်ဆက်ပေးခင်အခုရင်းဆုံးတော့ထိတ်တန့်ရောင်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမက်ခင်လေးနဲ့အတူပြောပြပေးပါပါရှင
်မော်စကိုမြို့တောင်ဘက်ပိုင်းကိုဝင်ရောက်တိုက်ခိုက်လာတဲ့ယူကရိန်းရဲ့ဒရုန်းနှစ်စင်းကိုပစ်ချခဲ့တယ်လို့ရုရှားနိုင်ငံကာကွယ်ရေးဝန်ကြီးဌာနကဒီနေ့ပဲပြောလိုက်ပါတယ်ဒရုန်းတွေဟာထူလဒေတာမှာပြက်ကျခဲ့ပြီးဒီပြက်ကျမှုနဲ့ပတ်သက်တဲ့နောက်ဆက်တွဲအခြေအနေကိုတော့မသိရသေးပါဘူးမကြသေးမီရက်သက်တပတ်တွေကယူကရိန်းကမော်စကိုဒေသအပါအဝင်ရုရှားနိုင်ငံကိုဒရုန်းတွေနဲ့ပုံမှန်ပစ်ခတ်တိုက်ခိုက်နေရလဲဖြစ်ပါတယ်။ယူကရိန်းကိုတိုက်ခိုက်ရမှာအသုံးပြုတဲ့ရုရှားရဲ့ဒရုန်းတွေအတွက်အရေးကြီးတဲ့အစိတ်ပိုင်းတွေကိုတရုတ်နိုင်ငံကအဓိကထောက်ပံ့ပေးနေတာဖြစ်တယ်လို့ရုရှားကိုဒဏ်ခတ်ပိတ်ဆို့မှုဆိုင်ရာနိုင်ငံတကာအဖွဲ့ကသတင်းထုတ်ပြန်ထားပါတယ်။ဒီအဖွဲ့မှာယူကရိန်းသမ္မတရုံးအကြီးအကဲဒန်နီယယ်ရာမက်နဲ့ Freeman Spotley Institute for International Studies ရဲ့ Director ဖြစ်သူအမေရိကန်သံအမတ်ကြီးဟောင်း Michael Mafforo ကပူးတွဲသဘာဝတူညီလှုပ်ဆောင်ကြတာပါ။ရုရှားဟာယူကရိန်းကိုတိုက်ခိုက်ရမှာအသုံးပြုတဲ့ drone ပုံစံ၃မျိုးမှာနိုင်ငံခြားလို့အစိတ်ပိုင်းတွေအထူးသဖြင့် micro electronic ပစ္စည်းတွေကိုမိခိုအားထားနေတာပါလေလာမှုတွေအရ drone အစိတ်ပိုင်းတွေတင်ပို့မှုရဲ့68ရာခိုင်နှုန်းဟာတရုတ်နိုင်ငံကဖြစ်ပြီး18ရာခိုင်နှုန်းကိုတော့ဟောင်ကောင်နဲ့ရုရှားတို့ကတင်ပို့သလိုတူရကီနဲ့ Arab Sova များပြည်ထောင်စုတို့ကလည်း9ရာခိုင်နှုန်းနဲ့2ရာခိုင်နှုန်းအထိတင်ပို့နေကြပါတယ်drone ရဲ့အခြားအရေးကြီးအစိတ်ပိုင်းတွေဖြစ်တဲ့ processor chips ပြားတွေ transistor တွေကိုတော့ဂျပန်နဲ့ကိုရီးယားသမ္မတနိုင်ငံနဲ့ Switzerland နိုင်ငံတို့ကထုတ်လုပ်တဲ့ပစ္စည်းအစိတ်ပိုင်းတွေဖြစ်ပါတယ်ရှင်
။ American ကုသရေးဝန်ကြီးဝင်ကြီး Gina Raimondo နဲ့တရုတ်ခေါင်းဆောင်တွေဘေကျင်းမြို့မှာဒုတိယကြိမ်မြောက်အဖြစ်နဲ့တွေ့ဆုံကြကြမှာပဲနှစ်နိုင်ငံကြားစီးပွားရေးဆိုင်ရာဆက်ဆံရေးတွေတိုးတက်ကောင်းမွန်ဖို့မျှော်လင့်ကြောင်းနှစ်ဖက်ခေါင်းဆောင်တွေကပြောပါတယ်။နိုင်ငံအကြားစီးပွားရေးနဲ့ကုန်သွယ်ရေးဆိုင်ရာကောင်းမွန်တဲ့ဆက်ဆံရေးတည်ရှိခြင်းဟာနိုင်ငံစလုံးအတွက်သာမကပဲဒီကမ္ဘာလုံးအတွက်အကျိုးဖြစ်ထွန်းစေနိုင်ကြောင်းတရုတ်ဝန်ကြီးချုပ်လီချန်ကရိုင်မွန်ဒွန်ကိုပြောပါရယ်ဝန်ကြီးရိုင်မွန်ဒွန်ကလည်းကုန်သွယ်ရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေကနေတဆင့်နိုင်ငံဆက်ဆံရေးအလုံးစုံအတွက်တည်ငြိမ်မှုပေးနိုင်လိမ့်မယ်လို့မျှော်လင့်ကြောင်းပြန်လည်ပြောကြားခဲ့ပါတယ်။ဥရုယာတီပြောင်းလဲမှုမူရည်စေးရောင်းဝယ်မှုစတာတွေအပါအဝင်လူသားတွေအတွက်ကောင်းကျိုးဖြစ်စေနိုင်မဲ့ကိစ္စရပ်တွေကိုကမ္ဘာအင်အားကြီးနှစ်နိုင်ငံအကြားပူးပေါင်းဆောင်ရွက်ဖို့အမေရိကန်ဘက်ကလိုလားကြောင်းလဲဝန်ကြီးရိုင်မွန်ဒွန်ကပြောခဲ့ပါတယ်။အမေရိကန်ကုသရောင်းဝယ်ရေးဝန်ကြီးရိုင်မွန်ဒွန်ဟာဒီကနေ့အစောပိုင်းမှာတရုတ်ဒုဝန်ကြီးချုပ်Healy Finn နဲ့တွေ့ဆုံခဲ့ပြီးအမေရိကန်ဘက်ကစီးပွားရေးအရာတရုတ်နဲ့ခွဲထွက်ဖို့အစီအစဉ်မရှိကြောင်းပြောကြားခဲ့တယ်လို့ဆိုပါတယ်ရှင
်။ရေတဲ့အင်အားကိုခိုင်မာအောင်လှုပ်ဆောင်ဖို့လိုတယ်လို့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်ဝန်ကတိုက်တွန်းပြောဆိုတာကိုအစိုးရပိုင်း KCNA သတင်းမှာဒီနေ့ပဲဖော်ပြလိုက်ပါတယ်။ကိုရီးယားကျွန်းဆွေဟာနျူကလ িয়ার စစ်ပွဲအတွက် NGB ကြိုတင်တွက်ဆလို့မရနိုင်တဲ့နေရာဖြစ်နေတယ်လို့လည်းကင်ဂျွန်ဝန်ကပြောဆိုသွားပါတယ်။ဒီလိုပြောဆိုခြင်းဟာမြောက်ကိုရီးယားရဲ့နျူကလ িয়ার ချင်းချောက်မှုတွေကိုတုံ့ပြန်ဖို့ဩဂုတ်လ22ရက်နေ့ကနေ30ရက်နေ့ထိတောင်ကိုရီးယားနဲ့အမေရိကန်အထူးတပ်ဖွဲ့တွေပူးပေါင်းပြီးစီးရီးလေ့ကျင့်နေတဲ့အခြေအနေနဲ့တိုက်ဆိုင်နေပါတယ်။ တောင်ကိုရီးယားနဲ့အမေရိကန်တပ်ဖွဲ့တွေပူးပေါင်းပြီးအရင်ကတခါမှမရှိဘူးတဲ့အကြီးမားဆုံးလေ့ကျင့်မှုတွေလှုပ်ဆောင်သွားမယ်အကြောင်းတောင်ကိုရီးယားစစ်တပ်ကပြောဆိုထားပါတယ်အမေရိကန်နဲ့တောင်ကိုရီးယားနှစ်နိုင်ငံကတပ်ဖွဲ့ဝင်ထောင်နဲ့ချီပါဝင်မှာဖြစ်တယ်လို့အခြားကုလသမဂ္ဂကုတ်ကဲမှုလက်အောက်ခံနိုင်ငံတွေကတပ်ဖွဲ့တွေလည်းပါဝင်မယ်လို့ပြောပါတယ်မြောက်ကိုရီးယားဘက်ကတော့ဒီလိုလေ့ကျင့်မှုတွေဟာကျူးကျော်ဖို့ပြင်ဆင်တဲ့လုပ်ရည်လို့ဆွဆွဲပြီးပယ်ထိန်သုံးဒုံးကျည်တွေကိုစမ်းသပ်ပစ်ခတ်ရင်ချိန်ချောင်နေပါတယ်မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံကအမေရိကန်တောင်ကိုရီးယားဂျပန်သုံးနိုင်ငံကိုဂိုင်းအဖွဲ့အကြီးအကဲသုံးနိုင်ငံဖြစ်ထိုးနှက်ဝေဖန်တယ်လို့မကြသေးခင်ကအမေရိကန်သမ္မတအပန်းဖြေတဲ့ကမ့်ဒေးဗစ်မှာလုပ်တဲ့သုံးနိုင်ငံပူးတွဲကြေညာချက်ထုတ်ပြန်ခဲ့တာကိုလည်းရည်ညွှန်းပြီးတိုက်ခိုက်ပြောဆိုသွားပါသေးတယ်ရှင်
အချင်းပြတ်ခြားစားမှုနဲ့ထောင်ချခံထားရတဲ့ပါကစ္စတန်ဝန်ကြီးချုပ်ဟောင်းအီမရာခန်ရဲ့ထောင်တန်းကိုပါကစ္စတန်တရားရုံးချုပ်ကဆိုင်းငံ့လိုက်တယ်လို့ရှင်းနေကဒီနေ့ပဲပြောပါရယ်။ဒါပေမဲ့ချက်ချင်းပြန်လွှတ်ပေးမယ်မပေးဘူးဆိုတာကိုတော့မသိရသေးပါဘူး။သူဆောင်တဲ့ PTI ပါတီကတာဝန်ရှိသူတဦးကတော့သူ့ကိုလာမဲ့ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ခြင်းမပြုဖို့တားမြစ်ချက်နဲ့အောက်တရားရုံးကချမှတ်ထားတဲ့ထောင်တန်းသုံးနှစ်ကိုအစ္စလာမဘတ်တရားရုံးချုပ်ကပယ်ဖျက်လိုက်တာလို့ပြောပါရယ်။အသက်80ကျော်ရှိနေပြီဖြစ်တဲ့ခရစ်ကတ်ကစားသမားဟောင်းခမ်ဟာ2022ခုနှစ်ဧပြီလတုန်းကပါလီမန်မှာအယုံကြည်မရှိကြောင်းမဲခွဲဆုံးဖြတ်မှုမှာဖြုတ်ချခံထားရတာပါသူကိုပါတီနဲ့ရှင်းနေတွေကအာမခံပေးထားရပြီးသူဆွဲဆိုခံထားရတဲ့အမှုပေါင်း200ကျော်တဲကတစ်ခုခုနဲ့ထပ်ပြီးဖမ်းဆီးခံရမှာကိုတော့စိုးရိမ်နေကြပါတယ်သူကိုတခြားဆွဲချက်တွေနဲ့ထပ်မံဖမ်းဆီးခြင်းမပြုဖို့တရားရုံးမှာတရားလျှောက်ထားခဲ့တယ်လို့ခမ်းရဲ့ရှင်းနေတဦးဖြစ်သူဂိုဟာခန်က AFP သတင်းဌာနကိုပြောပါရယ်ခမ်းရဲ့ရှင်းနေအဖွဲ့ကတော့သူလွတ်လာမယ်ဆိုတဲ့မျှော်လင့်ချက်နဲ့မြို့တော်အစ္စလာမဘတ်ရဲ့အနောက်ဘက်ကီလိုမီတာ60အကွာမှာရှိတဲ့ Attack ထောင်ကိုသွားမယ်လို့ပြောပါရယ်ရှင်
VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း 9:00 ကနေ 10:00 အထိလိုင်းဒိုမီတာ 32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ 51 kHz 5885တို့ပြင်စနေတနင်္ဂနွေနေ့မှာတော့လိုင်းလမ်းမီတာ 190 kHz 1505ကနေပြီးတော့ထိုးလင့်ပေးနေပါတယ်ခင်ဗျာ
အင်္ဂါည VOA ရဲ့ထိတ်တန့်ရောက်သတင်းတွေကိုတင်ဆက်ပေးနေတာပါရှင်မြန်မာနိုင်ငံပါဝင်အရှိတောင်အာရှနိုင်ငံတွေမှာရာဇဝတ်ကိုင်းတွေကတိတ်နဲ့ချီတဲ့လူတွေကိုစိုက်ဘာရာဇဝတ်မှုတွေကိုကျူးလွန်ဖို့မကြာခဏညှဉ်းပန်းနှိပ်စက်ချင်းချောက်ကဖိအားပေးခိုင်းစေနေတယ်လို့ကုလသမဂ္ဂကဒီနေ့ပဲအစိုးရခန်းစာထုတ်ပြန်လိုက်ပါတယ်။အများစုဟာစိုက်ဘာရာဇဝတ်မှုတွေကိုကျူးလွန်ဖို့အတွက်လူကုန်ကူးခံရပြီးလိမ်မိုင်းဆိုင်ရာအကြမ်းဖက်မှုလိုပြင်းထန်တဲ့ညှဉ်းပန်းနှိပ်စက်မှုတွေကိုရင်ဆိုင်နေရတယ်လို့အစိုးရခန်းစာမှာဖော်ပြထားပါတယ်။online လိမ်လည်မှုတွေမှာအတင်းအကျပ်ခိုင်းစေခံရတဲ့သူတွေဟာရာဇဝတ်မှုတွေကျွလွန်ဖို့ကိုအတင်းအကျပ်ဖိအားပေးခံရချိန်မှာပဲလူမဆန်တဲ့ဆက်ဆံမှုတွေကိုပါခံစားကြရတယ်လို့ကုလသမဂ္ဂလူ့အခွင့်အရေးအကြီးအကဲ Volter Tech ကအစိုးရခန်းစာမှာဖော်ပြထားပါတယ်သူတို့ဟာရာဇဝတ်သားတွေမဟုတ်ပဲတားကောင်တွေသာဖြစ်တယ်လို့လည်းသူကပြောပါတယ်အခုလိုအရှိတောင်အာရှနိုင်ငံတွေမှာဖြစ်နေတဲ့ Cyber ရာဇဝတ်မှုတွေကိုတေချာကင်တွယ်ဖြေရှင်းရမှာသက်ဆိုင်ရာအာဏာပိုင်တွေရဲ့တုံ့ပြန်မှုကွာဟချက်ကြောင့်အခက်အခဲတွေရှိနေတယ်လို့လည်းထုတ်ပြန်ကြမှာဖော်ပြထားပါတယ်မြန်မာနိုင်ငံတဝက်မှာတော့အနည်းဆုံးလူပေါင်း32,000နဲ့ကမ်ဘောဒီးယားမှာခံမှန်းခြေ3,000လောက်ဟာ Cyber လိမ်လည်မှုတွေကိုအတင်းအကျပ်လုပ်ဆောင်မှုဖိအားပေးချုပ်နှောင်ခံနေရတယ်လို့လည်းခံမှန်းထားပါတယ်လာအိုဖိလစ်ပိုင်နဲ့ထိုင်းနိုင်ငံတွေကတော့ဂျာကန်လုပ်ဆောင်တဲ့နိုင်ငံတွေဖြစ်နေတယ်လို့ထုတ်ပြန်ကြမှာဖော်ပြထားပါသေးတယ်online ရာဇဝတ်ကိုင်းတွေဟာနှစ်စဉ်ဒေါ်လာဘီလီယံနဲ့ချီပြီးဝင်ငွေရနေကလိမ်လည်ခံရသူအများစုဟာအာဆီယံအဖွဲ့ဝင်နိုင်ငံတွေတရုတ်ပြည်မကြီးဟောင်ကောင်ထိုင်ဝမ်တောင်အာရှအာဖရိကနဲ့လက်တင်အမေရိကတို့ကအများစုဖြစ်တယ်လို့လည်းပြောပါရယ် online လိမ်လည်မှုမှာလူကုန်ကူးခံရသူအများစုဟာအမျိုးသားတွေဖြစ်ပေမဲ့အမျိုးသမီးနဲ့ဆယ်ကျော်သက်တွေလည်းပါဝင်တယ်လို့အစိုးရကစားမှာဖော်ပြထားပါတယ်ရှင်
ထိုင်းနိုင်ငံမှာအသက်အရွယ်ဖြတ်မှုနဲ့တရားစွဲခံထားရတဲ့လူအခွင့်အရေးလှုပ်ရှားသူ3ဦးကိုဒီကနေ့တရက်သေးလွှတ်ပေးလိုက်ပါတယ်။ဒါပေမဲ့ဒါဟာအနှစ်သာရမရှိတဲ့အောင်ပွဲအဖြစ်သူတို့ကရှုမြင်ပြီးတော့ထိုင်းနိုင်ငံရဲ့တင်းကျပ်လွန်လာတဲ့ဒီအသက်အရွယ်ဖြတ်မှုဆိုင်ရာဥပဒေကိုသူတို့ကအဝေခံလိုက်ပါတယ်။မြန်မာနိုင်ငံသားအများအပြားအလုပ်လုပ်ကိုင်းတဲ့တာမကဆက်စက်သားဆက်ယုံကအလုပ်သမားတွေအပေါ်အလုပ်ချိန်နဲ့အလုပ်ခွင်အတွင်းစည်းကမ်းချိုးဖောက်မှုအကြောင်းလူမှုကွန်ရက်ပေါ်မှာမျှဝေခဲ့တာကြောင့်အန်ခါနာနီလက်ပိုက်ချက်ပတ်ထာနီကန်ကွန်တနာပွန်ဆလီဖွန်တို့သုံးဦးဟာ2019နဲ့2020ခုနှစ်တွေမှာတရားစွဲဆိုခံခဲ့ရတာပါလော်ဘူရီခရိုင်အတွင်းတာမကဆက်ကုမ္ပဏီပိုင်နဲ့စက်သားဆက်ယုံကမြန်မာအလုပ်သမားတွေအပေါ်တတ်မှတ်ချိန်ထက်ရပ်ဖို့ခိုင်းနေပေမဲ့အချိန်ပိုကြီးမပေးတာအလုပ်သမားတွေရဲ့စာရွက်စာတမ်းအထောက်အထားတွေကိုကုမ္ပဏီကသိမ်းဆည်းထားတာတွေအတွက်မြန်မာအလုပ်သမားဘက်ကကုမ္ပဏီကိုတရားစွဲထားပါတယ်ထိုင်းနိုင်ငံကနှစ်စဉ်ဒေါ်လာဘီလီယံချီပြီးတော့ပြည်ပကိုတင်ပို့နေတဲ့စက်သားကုမ္ပဏီ ကြက်သားစရုံတွေမှာမြန်မာကမ္ဘောဒီးယားနဲ့လာအိုနိုင်ငံတို့ကရွှေ့ပြောင်းအလုပ်သမားတွေအပေါ်အဓိကအားထားနေရပေမဲ့ဥပဒေနဲ့ညီညွတ်ချင်းရှိမရှိတင်းကျပ်စွာစောင့်ကြည့်တာမျိုးမရှိပါဘူးရှင်
2019ခုနှစ်ကမြန်မာနိုင်ငံမှာဖြစ်ပွားခဲ့တဲ့ရိုဟင်ဂျာဒုက္ခသည်တွေအပေါ်လူမျိုးတုံးတပ်ဖြတ်မှုဖြင့်ဆွတ်ဆွဲထားတဲ့အကြမ်းဖက်မှုတွေမှာ Facebook လူမှုကွန်ရက်ကတစဉ်အဓိကသွေးထိုးမှုတွေရှိတယ်ဆိုပြီး Facebook ရဲ့ပင်မကုမ္ပဏီ Meter ကိုရိုဟင်ဂျာဒုက္ခသည်တွေကအိုင်ယာလန်နိုင်ငံမှာတရားစွဲဆိုလိုက်ပါပြီ။ Meter ကုမ္ပဏီဌာနချုပ်တည်ထောင်ထားတဲ့အိုင်ယာလန်နိုင်ငံ Dublin မြို့အခြေစိုက်ဥပဒေအကျိုးဆောင်ရုံးနှစ်ခုကဘင်္ဂလားဒေ့ရှ်မြန်မာနယ်စပ်ကရိုဟင်ဂျာဒုက္ခသည်18ယောက်ရဲ့ကိုစား Meter ကုမ္ပဏီကိုပြီးခဲ့တဲ့သတင်းပတ်မှာတရားစွဲဆိုထားတာပါ။ရိုဟင်ဂျာ9သိန်းလောက်ကိုမြန်မာနိုင်ငံကနေထွက်ပြေးခဲ့ရတဲ့လူမျိုးတုံးတပ်ဖြတ်မှုဖြစ်ဆွတ်ဆွဲထားတဲ့အကြမ်းဖက်မှုတွေမပေါ်ပေါက်အောင် Facebook ကိုအတုံးချပြီးအမုန်းတရားတွေဖြန့်ဝေအတုံးပြုခဲ့တယ်လို့လည်းကုလသမဂ္ဂစုံစမ်းရေးမှုတွေက2018ခုနှစ်ကပြောဆိုထားပါတယ်။မြန်မာစစ်ကောင်စီဘက်ကရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလက်မခံသလိုမြန်မာနိုင်ငံသားအဖြစ်လည်းအတိမတ်မပြုတဲ့အပြင်ဒုက္ခသည်ပြန်လည်လက်ခံရေးအစီအစဉ်တွေလည်းနှစ်နဲ့ချီအကောင့်ထယ်ဖော်နိုင်ခြင်းရှိသေးပါဘူး။ရိုဟင်ဂျာတွေပေါ်ဆန့်ကျင်တဲ့အမုန်းတရားဖြန့်ဝေတာတွေဟန့်တားရမှာ Facebook ကိုယ်တိုင်ကလည်းအချိန်မီမတားမြစ်နိုင်ဘူးဆိုတာ2018ခုနှစ်ကလေးကဝန်ခံခဲ့မှုပါတယ်။2021ခုနှစ်ကလည်းအမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်မှာရိုဟင်ဂျာဒုက္ခသည်တွေအရေးဒေါ်လာတန်ပေါင်း150ကျော်ပေးလျော်ဖို့ Facebook ကုမ္ပဏီကိုတရားစွဲဆိုထားမှုပါတယ်ရှင်
။အပူပိုင်းမုန်တိုင်းအီတလီယားဟာကျူးဘားနိုင်ငံကိုဖြတ်ကျော်ဝင်ရောက်ခဲ့ပြီးတော့ဒီကနေ့ဟာရီကိန်းမုန်တိုင်းအတွင်းနဲ့ Florida ပြည်နယ်ပင်လယ်ကွေ့ကမ်းရိုးတန်းကိုဦးတည်နေပါတယ်။မုန်တိုင်းတိုက်ခတ်မဲ့ဒေသတဝိုက်အနေထိုင်သူတွေဘေးလွတ်ရာပြောင်းရွှေ့ကြဖို့အာဏာပိုင်တွေကတိုက်တွန်းထားပါတယ်။မွန်တိုင်းအီတလီယားဟာဗိုတဖူးနဲ့မနက်ပိုင်းလောက်အင်အားပြင်းဟာရီကိန်းအဖြစ်နဲ့ပြည်내ကမ်းရိုးတန်းကိုဝင်ရောက်မယ်လို့မိုင်ယာမီအခြေစိုက်အမျိုးသားဟာရီကိန်းစင်တာ NHC ကခန့်မှန်းထားတာပါ။ NHC ရဲ့နောက်ဆုံးခန့်မှန်းချက်တွေအရဟာရီကိန်းမွန်တိုင်းအီတလီယားရဲ့ဗဟိုချက်ဟာဖလော်ရီဒါပြည်내 Big Bend ဒေသအနီးကနေဖြတ်တန်းတိုက်ခတ်မယ်လို့မျှော်လင့်ရပြီးလောလောဆယ်မှာတော့တမ်ပါမြို့အပါအဝင်ဖလော်ရီဒါပင်လယ်ကွေ့ကမ်းရိုးတန်းတစ်လျှောက်ဟာရီကိန်းမုန်တိုင်းသတိပေးချက်ထုတ်ပြန်ထားပါတယ်။သမ္မတဂျိုးဘိုင်ဒန်ကဖလော်ရီဒါပြည်နယ်အုပ်ချုပ်ရေးမှူးဒီဆန်တစ်နဲ့တနင်္လာနေ့ကတယ်လီဖုန်းနဲ့ဆက်သွယ်ပြောဆိုခဲ့ပြီးတဲ့နောက်ပြည်နယ်အရေးပေါ်ကြေညာချက်ကိုအတည်ပြုပေးခဲ့တာပါရှင်။နောက်ဆုံးရသတင်းတွေကိုမက်ခင်လင်းနဲ့အတူကျွန်မအလင်းမကပြောပြပေးခဲ့တာပါရှင်။အခုဆက်ပြီးတော့နောက်ဆုံးရသတင်းပြပုချက်တွေကိုတင်ဆက်ပေးသွားပါမယ်။အခုအရင်ဆုံးတော့ရှမ်းပြည်နယ်မြောက်ပိုင်းဘက်ကစစ်ရေးအခြေအနေကိုစပြီးတော့ပြောပြပေးပါမယ်။ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့နယ်ဆန်လက်ရွာအနီးမှာစစ်ကောင်စီတပ်နဲ့ DNL ခေါ်တအန်းဘလောင်အဖွဲ့အစား၂ရက်ဆက်တိုက်တိုက်ပွဲပြင်းထန်နေပါတယ်။စစ်ကောင်စီကစစ်ကြောင်း၅ကြောင်းနဲ့ထိုးစစ်ဆင်လာတာကြောင့်တိုက်ပွဲဖြစ်ပွားရတဲ့အကြောင်းနဲ့မူဆယ်ကုတ်ခိုင်နဲ့လာရှိုးမြို့နယ်တွေမှာလည်းဒီအပိုင်းတိုက်ပွဲတွေရက်ဆက်ဖြစ်ပွားနေတဲ့အကြောင်း DNL အဖွဲ့ကသတင်းထုတ်ပြန်ထားပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းဘက်ကအခြေအနေကိုကိုခင်မောင်စိုးမင်းကတင်ပြပေးပါရှင်
။မူဆယ်မြို့နယ်ဆယ်လန့်ရွာအနီးမှာစစ်ကောင်စီတပ်နဲ့ DNL ခေါ်တအမ်းပလောင်အဖွဲ့အကြားဒီလဩဂုတ်လ28ရက်နေ့မနက်ပိုင်းကစပြီးဒီကနေ့အထိတိုက်ပွဲတွေဖြစ်ပွားနေပါတယ်။လက်တလောတိုက်ပွဲဖြစ်ပွားတဲ့အခြေအနေကိုဆယ်လန့်ဒေသခံတဦးက VOA ကိုအခုလိုပြောပြပါတယ်
။အဝေးရေရေတကြီးနဲ့ဒေသထူးထူးနေတာတွေ့ရင်ကြားနေတာပြည်သားလုံးမျိုးနဲ့ဆက်ကြည့်တာဒီနေ့ကမင်းရဲ့ပြည်သားစေနဲ့ကြုံလို့ဆိုနေခွေးတော့ဆက်ကြမှာတလုံးပြည့်အဲ့လိုမျိုးဖြစ်နေသူတွေတော့တမီကိုမတော်တမီကိုဆိုတာငါးမျိုးဆိုမျိုးတလုံးမလုံးမျိုးလက်လက်ကြီးတွေ့နေတာမင်းရဲ့မားနိုင်ကြောတလုံးမလုံးလုံးတော့ကြားတယ်ဒါပေမဲ့ဒီကိုယ်ပိုင်စေနိုင်လို့အမေတက်ဖတ်ပြီးတယ်ဒီမှာခုကြည့်ရဲလေဒီမူဘောကြည့်နေတာဒီမှာကြည့်ရောမင်းရဲ့တင်းရနေကြည့်နေတာ
ရိုင်းတေမင်းတောင်ပေါ်နဲ့တောင်ကြီးမှာတော့ TNL တက်ဖွဲ့တွေရှိနေတယ်လို့ဒေသခံတွေကပြောပါတယ်မူဆယ်မျိုးကံတူကတော့ဒီလ28ရက်နေ့ကပြစ်တဲ့လက်နက်ကြီးကြီးတချို့ရိုင်းတေမင်းတောင်ပေါ်ဖုန်ကြီးချောင်းကိုထိမှန်ခဲ့တာရှိတယ်လို့ပြောပါတယ်
မင်းမနက်ကနေစတာတက်တက်လောက်ကတော့အဲ့ဒါမှပုံကြရဲပြီးလောင်သွားတယ်ဒီဘာတွေမင်းမနော်လက်တင်းမင်းမအဲ့မှာပုံကြီးကြောင်းရှိတာဟုတ်အဲတန်ငါတော့ရွှေ့ထားတယ်အခုဖြစ်တာတော့အဆောင်ဟောင်းပေါ့နော်ကျောင်းဟောင်းပေါ့ခုနမနက်ကတော့ရှစ်နိုင်မှတော့ပြန်ပြစ်ကြတယ်ဆယ်လန့်ဘက်ကတော့သနက်တန်နေပုံကန်နေတော့ကြားရပါအဲတောင်ကုန်းပေါ်မှာဖြစ်တာဆယ်လန့်ရဲ့အရှိတ်ကကြားမှာပေါ့
ဒီတိုက်ပွဲကတော့တရုတ်မြန်မာနယ်စပ်ကနေတမိုင်ခန့်အကွာမှာဖြစ်ပွားခဲ့တာပါဒီလဩဂုတ်လ28ရက်နေ့ကလည်းမူဆယ်မြို့အရှိဘက်နန်တောင်းရွာအနီးမှာစစ်ကောင်စီတပ်နဲ့ TNL အကြတိုက်ပွဲဖြစ်ပွားခဲ့တယ်လို့ နန်တောင်ဒေသခံတဦးကပြောပါတယ်
။၁၈နှစ်နဲ့ကြတော့တမတော်သူကြောင့်လည်းအဲ့ဒီလမ်းချက်ထားတဲ့အောင်ကိုဒီရွာသားတွေကမေတံတော်ဖူတာ။အဲမေတံတော်ဖူတော့အဲ့ဒါကိုဒီတမတော်သူကြောင့်ကပြီးတော့မေသူချက်နဲ့ပြန်လာပြီးမှအဲတခါပြန်လာကျူးလိုက်တယ်ကွာ။အဲ့ဒီလာကျူးတဲ့ချိန်မှာဒီ PNL ရဖွဲ့ကတင်နေအရာသူတို့နဲ့ကြီးကြီးအဲတိုက်ပွဲဖြစ်တယ်
။ဒီလဩဂုတ်လ15ရက်နေ့လောက်မှာနန်တောင်နဲ့ဖာဘိတ်ရွာအကြားနဲ့ဖာဘိတ်နဲ့ပန်ကျုံရွာအကြားလမ်းပိုင်းနှစ်နေရာကိုစစ်ကောင်စီစစ်ကြောင်းကမြေတူးဆက်နဲ့ဖျက်ဆီးခဲ့တာဖြစ်ကြောင်းနဲ့အဲ့ဒီလမ်းကြောင်းဟာပန်ဆိုင်ကျူကုန်းနဲ့105မိုင်ကိုဆက်သွယ်ထားတဲ့ကားလမ်းဖြစ်ပြီးမောင်ကိုပစ္စည်းတယ်ဆောင်တာနဲ့လက်နက်ကင်အဖွဲ့တွေသွာလာမရအောင်ဖျက်ဆီးထားတာဖြစ်နိုင်ကြောင်းလဲဒေသခံတွေကပြောပါတယ် TNL ရဲ့ပြန်ကြားရေးလူမှုကွန်ရက်မှာတော့သူတို့တပ်ဖွဲ့တွေရှိရာခိုမင်းကျေးရွာကိုစစ်ကောင်စီနဲ့ပြည်သူစစ်ပူးပေါင်းပြီးစစ်ကြောင်းငါးကြောင်းနဲ့ထိုးစစ်ဆင်ခဲ့တာဖြစ်ကြောင်းဒီလ28ရက်နေ့မှာတနေကုန်နီးပါးတိုက်ပွဲဖြစ်ပွားခဲ့ကြောင်းထုတ်ပြန်ထားပါတယ်ဒီရပိုင်းအတွင်းတိုက်ပွဲတွေဇက်တိုက်ဖြစ်ပွားနေရမှာတော့ဒီလ28ရက်နေ့ကလာရှိုးမြို့နယ်29ရက်နေ့ကမူဆယ်မြို့နယ်နန်တောင်ကျေးရွာအနီး26ရက်နေ့နဲ့25ရက်နေ့တွေကကိုကိုင်မြို့နယ်မန်ပိန်းရွာနဲ့လုံဆွေရွာအနီးမှာလည်းတိုက်ပွဲဖြစ်ပွားခဲ့ကြောင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒီလဩဂုတ်လအတွင်းမှာတင်စစ်ကောင်စီတပ်နဲ့ TNL အကြတိုက်ပွဲအနည်းဆုံး15ကြိမ်ဖြစ်ပွားခဲ့ကြောင်းလည်း TNL ရဲ့ပြန်ကြားရေးဌာနကသတင်းထုတ်ပြန်ထားပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းကတိုက်ပွဲအခြေအနေကိုမေးမြန်းဖို့ TNL ပြန်ကြားရေးတာဝန်ခံကိုဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့သလိုစစ်ကောင်စီဘက်ကလည်းသတင်းထုတ်ပြန်တာမရှိပါဘူးခင်ဗျာ
ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့နယ်ဘက်မှာစစ်ကောင်စီနဲ့တန်းပလောင်အဖွဲ့တို့တိုက်ပွဲဖြစ်ပွားတဲ့သတင်းကိုခင်မောင်စိုးမင်းပြောပြပေးခဲ့တာပါအခုတော့ချင်းပြည်နယ်ဘက်ကတိုက်ပွဲအခြေအနေသတင်းပြပို့ချက်ကိုလည်းပြောပြပေးကြပါမယ်ချင်းပြည်နယ်ထန်တလန်မြို့မှာစစ်တပ်တပ်ဆွဲထားတဲ့နေရာကိုချင်းကွယ်ရေးတပ်ဖွဲ့တွေမနေ့ကဝင်ရောက်တိုက်ခတ်ခဲ့ပြီးတော့နှစ်ဖက်အကြဆုံးများတဲ့အထိတိုက်ပွဲတွေပြင်းထန်ခဲ့တယ်လို့ချင်းမျိုးသားတပ်မတော်ကပြောပါတယ်တိုက်ပွဲမှာစစ်တပ်ဘက်ကလေကြောင်းသုံးတိုက်ခတ်ခဲ့တယ်လို့ဟာခါမြို့နယ်ကနေလက်နက်ကြီးတွေနဲ့ပစ်ခတ်တာတွေလည်းရှိခဲ့တယ်လို့လည်းပြောပါတယ်။ဒါပြင်ဟာခါမြို့အနီးမှာလည်းဒီအပိုင်းတိုက်ပွဲတွေဖြစ်ခဲ့တဲ့အကြောင်းချင်းပြည်နယ်ကနောက်ဆုံးအခြေအနေတွေကိုကိုစံကျော်ကစူးစီးတင်ပြပေးပါမယ်ရှင်
။ချင်းပြည်နယ်ထန်တန်မြို့ကစစ်တပ်တက်ဆွဲထားတဲ့နေရာကိုချင်းမျိုးသားတပ်မတော်ကဦးဆောင်ပြီးဩဂုတ်28မနက်ပိုင်းကဝင်ရောက်တိုက်ခိုက်ခဲ့တာပါ။တနေကုန်နီးပါးတိုက်ပွဲဖြစ်ပွားခဲ့ပြီးနှစ်ဖက်ထိခိုက်ကြဆုံးမှုရှိတယ်လို့လက်နက်တွေလည်းသိမ်းဆည်းရမိတယ်လို့ချင်းမျိုးသားတပ်မတော်ပြောရေးဆိုခွင့်ရှိသူစလိုင်းထက်နီကာဗီယိုကိုခုလိုပြောပါတယ်
။တနေကုန်နီးပါးတိုက်ပွဲဖြစ်တဲ့ထန်တလန်တို့ရဲ့တကုံစခန်းကိုကျွန်တော်တို့သွားရလို့တိုက်ခိုက်တယ်ကျွန်တော်တို့ဘက်က10ယောက်ကျော်တော့အကျဆုံးရှိတယ်ပေါ့ပြီးတော့သူတို့ဘက်က30ဒီပါတော့သူတို့အကျဆုံးရှိတယ်ဒီသူတို့စီကနဲ့လက်နဲ့အချုပ်ရရှိတယ်သူတို့ကဒီစခန်းပေါ်ကနဲ့အဲ့လိုပြီးတယ်လို့ jet fighter နဲ့အစီအစီလာချဲသွားတယ်ပြီးတော့ဒီကသူတို့ကဒီလက်နဲ့ကြီးကိုပို့ပြီးတော့ဖြစ်တုံးတဲ့အနေထားမှာရှိတယ်လင်းနေကြီးဆိုတာဟိုဟာခါသူတို့ရဲ့ဘူဟာကောင်းကလည်းထန်တလာလူပေါ်ကိုအဲ့ဒါကိုလင်းနေကြီးနဲ့ပြစ်တာဆိုတော့ကျွန်တော်တို့ငိုကြကြီးပြန်ပြီးတော့ဆုတ်ပေးလိုက်ရတာပေါ့နော
်ထန်တလန်မြို့ကိုစစ်ကူလာတဲ့စစ်တပ်ကားကိုလည်းဂျားဖြတ်တိုက်ခိုက်ခဲ့တာတွေလုပ်ခဲ့ပြီးစစ်တပ်ဘက်မှတိစုံတာတွေဆက်ရှိနိုင်တယ်လို့လည်းသူကပြောပါတယ်လက်ရှိထန်တလန်မြို့မှာစစ်တပ်ရောချင်းကကွယ်ရေးအဖွဲ့တွေရောတက်ဆွဲထားပြီးအခြေအနေစောင့်ကြည့်တဲ့အနေအထားမှာရှိနေတယ်လို့လည်းပြောပါတယ်ထန်တလန်တိုက်ပွဲထိခိုက်တိစုံမှုတွေနဲ့ပတ်သက်လို့ VOA ကတိကျအတိမပြုနိုင်သေးတယ်လို့စစ်ကောင်စီဘက်ကလည်းသတင်းထုတ်ပြန်ထားတာမရှိသေးပါဘူးဒါပေမဲ့စစ်ကောင်စီအဖွဲ့တွေဖော်ပြနေတဲ့ Telegram Channel တွေမှာတော့ချင်းကကွယ်ရေးတက်ဖွဲ့ဝင်တွေတင်ဆုံနေတဲ့ယုံလောင်းချိုးနဲ့တင်းစီရမိတဲ့လက်နက်တွေကိုဖော်ပြထားပါတယ်ထန်တလန်မြို့မှာခုလိုတိုက်ပွဲမဖြစ်ခင်ဩဂုတ်28ရက်နေ့တုန်းကတော့ဟာခါမြို့အနီးမှာတိုက်ပွဲဖြစ်ခဲ့သေးတယ်လို့ဒေသခံတူကအခုလိုပြောပါတယ
်။ဒီနေ့နေ့ဟိုမှာညနေ6နာရီလောက်ကနေဟာခါမှာဒီခကြတော့ဘယ်လိုဝင်ကြည့်ရဘောနော်ဒီလိုချက်မနေ့ဆိုဆိုအဲ့မှာထန်တလန်ဖက်ဆိုင်နဲ့ပြန်ကြည့်ကြလေထန်တလန်မြို့ထဲမှာအဲ့မှာတိတ်နေနေပြန်ဝေးတာနဲ့ဒီမနေ့ဆိုဆိုမူလင်းနဲ့ဟာခါနဲ့တော့ဆောလည်းမကြည့်ပြတာပေါ့ဒီဟာဟာမှာကတိငွေနေနေရနေမှာပေါ့နော်မူးမချုပ်တဆုံးမှာအဲ့မှာအရင်ပြတဲ့ဟုတ်တယ်
ဒီကနေ့ဩဂုတ်29ရက်နေ့မှာတော့တိုက်ပွဲဖြစ်တဲ့တွင်မကြားသလိုဟာခါမျိုးဝကနဲ့လက်နက်ကြီးနဲ့ပစ်ခတ်တာလည်းမရှိတော့ဘူးလို့ဒေသခံတွေကပြောပါတယ်။အခုဩဂုတ်လ12ရက်ကလည်းချင်းမျိုးသားတပ်မတော်ကဦးဆောင်ပြီးစစ်တပ်ရဲ့ဖလန်းမျိုးအခြေဆိုင်ခါလာယ268တဲ့ရင်ဌာနချုပ်နဲ့ဩဂုတ်လ14ရက်နေ့မှာထန်တလန်အခြေဆိုင်ခါလာယ269တဲ့ရင်ဌာနချုပ်တို့ကိုဝင်ရောက်တိုက်ခိုက်ခဲ့ပါသေးတယ်။ဝင်ရောက်တိုက်ခိုက်ချိန်အတွင်းလက်နက်အများပြားသိမ်းဆည်းရမိပြီးစစ်ကောင်စီတပ်သားနှုတ်ဦးကိုဖမ်းဆီးရမိခဲ့တယ်လို့ချင်းမျိုးသားတပ်မတော်ကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ။
စစ်ကောင်စီနဲ့ချင်းကာကွယ်ရေးတပ်ဖွဲ့တွေချင်းပြည်နယ်ထန်တလန်မြို့မှာတိုက်ပွဲပြင်းထန်နေတဲ့တဲ့တင်ကိုစံကျော်ပြောပြပေးခဲ့တာပါ။တဆက်သေးပါပဲ KND ဒေတာဘက်ကနောက်ဆုံးရတိုက်ပွဲအစီအစဉ်ကိုကြည့်ကြရအောင်ပါ။ KND ဒေတာဒီမော့ဆိုနဲ့ဖရူဆိုလမ်းမကြီးအနီးဒီအပိုင်းတွေမှာတိုက်ခတ်မှုတွေဇက်တိုက်ဆိုသလိုရှိနေပြီးတော့ဒေတာခံတွေထိခိုက်ဒဏ်ရာရတာတွေလည်းရှိနေတယ်လို့လူခွင့်ရေးလှုပ်ရှားသူတွေနဲ့ဒေတာခံတွေကပြောပါတယ်။စီရေးပြမတ်တွေတောင်မကအရက်သားတွေရှိရာနေရာတွေမှာပါတိုက်ခိုက်ခံရမှုတွေကြောင့်ထိခိုက်ပျက်စီးတာတွေလည်းရှိတယ်လို့ပြောပါတယ်။ဒီအကြောင်းရန်ကုန်ကသတင်းပေးပို့ထားတာကိုမတ်စုမုံပြောပြပေးမှာဖြစ်ပါတယ်
။ကယင်နီဒေသဒီမော့ဆိုဖရူဆိုလမ်းအနီးမှာစစ်ကောင်စီစစ်ကြောင်းနဲ့ကယင်နီပူးပေါင်းတပ်တို့ကြားမှာဒီလာဆန်းကနေစပြီးတော့တိုက်ခိုက်မှုတွေပေါ်ပေါက်နေတာဖြစ်ပါတယ်။ဒီကနေ့ထီလဲတိုက်ခိုက်မှုတွေရှိနေတော့မယ်လို့ကယင်နီလူခွေရေးအဖွဲ့တီထောင်သူကိုပညာက VOA ကိုအခုလိုပြောပြပါတယ်။
ခဏလေးတင်ချိပဲလဲနေကြီးတယ်ချနေသေးတယ်ဒီနေ့ကထိကြတော့ဗောနော်ဒီစစ်ဆောင်နေရှိတဲ့ကြော်လေးထိပေါ့ဟာကြတာရှိပါလားဟုတ်စိတ်ပွဲပုံမှာပဲဒီမော့ဆိုနဲ့ခဏဖူဆိုအဆက်လေးကရွာလေးဒေါက်တာအဲ့3-5ရွာရှိလားလမ်းမကြီးပြေးတော့ဆော့ပါအဲ့ဒီမှာတိုက်ပွဲတွေရှိပါလားဟုတ်ဖြစ်ချင်းနေပါလားဟုတ်
တိုက်ပွဲတွေဖြစ်ပွားနေတဲ့နေရာတွေတင်မဟုတ်ဖဲနဲ့စစ်ပေးဆောင်ပြည်သူတွေရှိနေတဲ့နေရာတွေကိုပါစစ်ကောင်စီတပ်ဖွဲ့တွေဘက်ကပစ်ခတ်တယ်လို့ဒေသခံတချို့ကပြောပါတယ်ပြီးခဲ့တဲ့စနေနေ့တုန်းကလည်းဒမောဆိုးမြို့နယ်အနောက်ဖက်ခြမ်းစစ်ရှောင်ပြည်သူတွေနဲ့ရွာခံတွေနေနေတဲ့နေရာကိုလေရင်နဲ့ဘုံကျဲတိုက်ခိုက်ခဲ့တဲ့အတွက်လူတချို့ထိခိုက်ဒဏ်ရာအနည်းငယ်ရရှိခဲ့ကြပါတယ်။မနေ့ညကအထိလဲလက်နက်ကြီးတွေနဲ့ပစ်ခတ်မှုတချို့ရှိခဲ့တယ်လို့ဒေသခံတယောက်က VOA ကိုပြောပါတယ်
။မနေ့ညအစဉ်ကြီးရတော့ဒီတော့သူနဲ့တော့ပဲညဟောက်သူချိုးနဲ့ဒီမောဆိုးမြို့နဲ့မြို့ကိုသွားတဲ့ကြားမှာပြဟောက်။မနေ့ညတော့ခဏလေးပဲဖြစ်တယ်ပြဟောက်။အနောက်ဘက်ကလည်းပြစ်ခတ်မှုတော့မရှိဘူးလားဒီမော့ဆိုတောင်ပဲချမ်းမှာတော့ပြစ်ခတ်မှုတွေရှိတယ်ဒါပေမဲ့သူတို့ကဒီမော့ဆိုအနောက်ဘက်ချမ်းကိုမဲပြီးတော့လက်နက်ကြီးတွေဖြစ်တယ်ဗျ
အလားတူပဲပြီးခဲ့တဲ့ဩဂုတ်လ23ရက်နေ့ကရွာသူရွာသားတွေနေထိုင်တဲ့ဖရူဇိုမြို့နယ်အရှေ့ဘက်ချမ်းမှာစစ်ကောင်စီဘက်ကဒရုန်းနဲ့ဘုံကျဲတိုက်ခိုက်ခဲ့တယ်လို့ဒေသခံကယင်နီတပ်ဖွဲ့ KNDF ကသတင်းထုတ်ပြန်ပါတယ်ဒီလိုမျိုးဒရုန်းနဲ့ဘုံကျဲတိုက်ခိုက်တာကြောင့်နေအိမ်တစ်လုံးထိခိုက်ပျက်စီးပြီးအသက်၈နှစ်အရွယ်ကလေးငယ်တဦးနဲ့အသက်၉နှစ်အရွယ်ကလေးငယ်တဦး၁၀နှစ်အရွယ်ကလေးတဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ပြောပါရယ်ဒီတိုက်ခိုက်မှုနဲ့ထိခိုက်ပျက်စီးမှုတွေနဲ့ပတ်သက်လို့တော့စစ်ကောင်စီဘက်ကလက်တလောသတင်းထုတ်ပြန်တာမတွေ့ရသေးသလို VOA အနေနဲ့လည်းတိကျအတည်ပြုလို့တော့မရသေးပါဘူးဒါပေမဲ့လည်းဒေသခံပြည်သူတွေနဲ့လူခွေလှုပ်ရှားသူတွေဘက်ကစစ်ကောင်စီဘက်ကနေစစ်ဖက်ဆိုင်ရာနေရာမဟုတ်တာတွေကိုတိုက်ခိုက်တာတွေရှိတယ်လို့ပြောကြပါဗျ။စီရေးပြည်ပခါတွေအတွင်းဒီလာထဲမှာတင်ဒေသခံပြည်သူတွေရဲ့အိုးအိမ်နေအိမ်အများအပြားမီးလောင်ပျက်စီးခဲ့တယ်လို့လည်းကယင်နီလူခွေတီထောင်သူကိုပညာက VOA ကိုပြောပါဗျ
။ဒီလင်းငယ်ရက်ထဲမှာတော့မှဒီအနည်းဆုံးပေါ့နော်ကျွန်တော်တို့လောကကိုတိုက်ပွဲနဲ့လောကရန်ကိုတော်တော်လေးဝေးတဲ့ရွာတွေဖက်ကိုပြစ်ခတ်တာကျွန်တော်အခုရတဲ့လောက်ပေါ့နော်ဒီနေစီးရင်နေကြည့်တော့ကျွန်တော်ဆယ်လုံးတော်လေးတော့မှထိခိုက်ပျက်စီးတာရှိတော့ကြောင်းကနည်းနည်းပါးပါးတလုံးထိတော့ပေါ့နော်ရွာနားမှာတိုက်ပွဲဖြစ်တဲ့နေရာကြီးဆိုရင်တော့အနည်းဆုံးကျွန်တော်တို့အိမ်ပေါင်းအလုံး40ကျော်50ဝန်းကျင်ပေါ့နော်စစ်ကောင်စီကနေမျိုးရှုပျက်စီးတာတွေခိုင်းတာရှိတယ်နောက်ပြီးတော့မှလက်နေကြီးထိခိုက်လို့ပျက်စီးတာလည်းဟို20ဝန်းကျင်ရှိပါတယ်ဟုတ
်ဒီမော့ဆိုနဲ့ဖရူဇိုမြို့နယ်အပြင်မဲဆယ်မြို့နယ်တွေမှာလည်းတိုက်ပွဲတွေဖြစ်ပွားနေတယ်လို့ဒေသခံပြည်သူတွေကပြောပါရယ်ဒီလိုမျိုးပြင်းထန်နေတဲ့ကယင်ပြည်ဒေသကတိုက်ပွဲတွေကြောင့်ဒေသခံပြည်သူတွေမှာဘေးလွရာကိုထွက်ပြေးတိမ်းရှောင်နေကြရပြီးတော့တချို့ကလည်းထိုင်းနိုင်ငံဗတ်ချန်းထိတွားရောက်ပြီးတော့ခိုလုံနေတဲ့သူတွေလည်းရှိနေပါတယ်ရှင
်ကယင်ပြည်ဒေသဘက်မှာတိုက်ပွဲတွေကြောင့်ဒေသခံတချို့ထိခိုက်ဒဏ်ရာရတဲ့တဲ့မတ်စုမုံပြောပြပေးခဲ့တာပါအခုဆက်ပြီးတော့ဆရာနာတိမ်းပြီးတဲ့နောက်ပိုင်းတပ်ဖြတ်ခံရသူအရသာပြည်သူ1300ကျော်ရှိတဲ့အကြောင်းကိုတင်ပြပေးပါမယ်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးနောက်ပိုင်းအရသာပြည်သူတွေတပ်ဖြတ်ခံရတဲ့ဖြစ်ရပ်ပေါင်း400ကျော်ရှိခဲ့ပြီးတော့အဲ့ဒီဖြစ်ရပ်တွေအတွင်းသေဆုံးသူ1000ကျော်ရှိခဲ့တယ်လို့လူခွင့်ရေးအဖွဲ့တစ်ခုဖြစ်တဲ့ညီမျှချင်းမြန်မာကထုတ်ပြန်ပါတယ်ရန်ညိုဖွဲ့ချေမုံခံနေရသည့်အရသာပြည်သူများလို့နာမ မဲ့ပေးထားတဲ့အစီအခံစာကိုကုလသမဂ္ဂအပါအဝင်နိုင်ငံတကာလူ့အခွင့်အရေးအဖွဲ့တွေကိုတင်ပြသွားမယ်လို့လည်းညီညာချင်းမြန်မာအဖွဲ့ကပြောပါတယ်။ဒီအစီအခံစာအကြောင်းသတင်းပေးပို့ချက်ကိုမမတဇေအောင်ကပြောပြပေးမှာပါရှင်။
2021ခုနှစ်ဇူလိုင်လကနေ2023ခုနှစ်မတ်လအတွင်းအရက်သားပြည်သူတွေတက်ဖြတ်ခံရတဲ့ဖြစ်ရပ်ပေါင်း440ခုရှိပြီးတော့အဲ့ဒီဖြစ်ရပ်မှာတည်ဆုံးခဲ့သူ1363ဦးရှိခဲ့တယ်လို့ဩဂုတ်လ28ရက်နေ့ထုတ်ပြန်တဲ့ညီမြချင်းမြန်မာလူခွင့်ရေးအဖွဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။မြန်မာနိုင်ငံတွင်းကပြည်နယ်နဲ့တိုင်းနေရာအနှံ့မှာဒီဖြစ်စဉ်တွေကျူးလွန်ခဲ့ပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံခေါက်ဘဇာဒုက္ခသည်စခန်းမှာနေထိုင်နေတဲ့မြန်မာဒုက္ခသည်တွေလည်းနေနာသူတွေထဲမှာပါဝင်ခဲ့တယ်လို့ပြောပါရယ်နေနာသူတွေအပါအဝင်မြန်မာပြည်သူတွေအတွက်ဒီအစီရင်ခံစာကိုပြုစုထုတ်ဝေခဲ့တာလို့ညီမြချင်းမြန်မာရဲ့တာဝန်ရှိသူတူက VOA ကိုပြောပါရယ
်အဓိကအဖြစ်တော့ဒီနေနာခံစာရတဲ့ပြည်သူတွေအပြင်တခြားသောမြန်မာပြည်သူတရက်လုံးရဲ့လလမှုလူကုန်တိတ်ခါအတွက်ကျွန်တော်တို့တရားမျှတမှုဖော်ဆောင်နိုင်ဖို့အတွက်အဓိကမျှော်လင့်တာဖြစ်ပါတယ်ရှင်
တည်ဆုံးသူအရေးအတွက်တဝက်ကျော်လောက်ကအမျိုးသားတွေဖြစ်ပြီးကျန်တဲ့တဝက်ကအမျိုးသမီးနဲ့အသက်18နှစ်ယောက်ကလေးငယ်တွေအပါအဝင်ကြားမအတီမပြူနိုင်တဲ့ရုပ်လောင်းတွေနဲ့မတန်ဆွမ်းသူတွေလည်းပါဝင်တယ်လို့အစီရင်ခံစာကဖော်ပြပါတယ်။ဒီလူခွင့်ရေးချိုးဖောက်မှုတွေနဲ့အတူတပ်ဖြတ်မှုတွေကျူးလွန်ခဲ့သူတွေဟာမြန်မာစစ်တပ်နဲ့သူတို့ကိုထောက်ခံသူတွေအပြင်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ PDF တွေကျူးလွန်ခဲ့တဲ့တပ်ဖြတ်မှုတချို့ကိုလည်းမှတ်တမ်းရထားတယ်လို့ညီမြချင်းမြန်မာကပြောပါတယ်။PDF အဖွဲ့တစ်ခုကကျူးလွန်နေဆိုပြီးဆွဆွဲခံထားရတဲ့ဖြစ်စဉ်တစ်ခုနဲ့ပတ်သက်လို့ဆက်ပြီးတော့အတီးပြုတ်နိုင်မှုကြိုးပမ်းနေတဲ့အကြောင်းညီမြချင်းမြန်မာမှတ်တမ်းကောက်ယူသူတူကပြောပါရယ်။အဲ
့ဒီအမှုမှာဘာဖြစ်လဲဆိုတော့ကျမတို့ကဖြစ်စဉ်ဖြစ်တာမှန်တယ်။ကျမတို့အဲ့ဖြစ်စဉ်ဖြစ်ပွားတဲ့ဥစ္စာကိုကျမတို့အတီးပြုတ်ပြီးသွားပြီးဖြစ်စဉ်ဖြစ်ပွားတာမှန်တယ်။သို့တော့ကျူးလွန်နေသူဒီအငင်းပွားနေရပေါ့နော်။ဟိုဘက်ကလှုပ်တယ်ဒီဘက်ကလှုပ်တယ်ဆိုတော့အငင်းပွားမှုရှိနေတယ်။ဆိုတော့အဲ့ဒီအငင်းပွားမှုကိုကျမတို့ကအတီးပြုတ်နိုင်ဖို့အတွက်မှကျမတို့တွေဟိုခက်ခဲနေရပေါ့နော်။ဆိုတော့ဒါကြောင့်မို့လို့ကျမတို့ကအဲ့ဒီဥစ္စာမှာကျူးလွန်နေသူကဘသူလဲဆိုတဲ့ဥစ္စာကိုကျမတို့တောက်ရှောက်ဇက်တိုက်တော့အတီးပြုတ်နေရ။ဒါပေမဲ့ဟိုကျမတို့ဘသူလောက်တာပါဆိုတဲ့ဥစ္စာမျိုးပြောနိုင်တဲ့အထီတော့ဖြစ်လာသေးဘူးပေါ့နော်
။ဘယ်မှာဘယ်ဖြစ်စဉ်ဖြစ်ခဲ့တယ်ဆိုတဲ့အသေးစိတ်တော့ညီမြချင်းမြန်မာကမပြောပါဘူး။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းလက်နက်ကင်ပဋိပက္ခတွေနေရာအနှံ့ပေါ်ပေါက်လာတယ်လို့အရသာထိခိုက်တိကျမှုတွေလည်းတိတိတတ်တာများလာခဲ့ပါတယ်။ဖြစ်ရပ်တွေမှာအများစုကတော့မြန်မာစစ်တပ်ကျူးလွန်တာအဖြစ်ဖော်ပြကြပါတယ်။မြန်မာစစ်တပ်နဲ့သူတို့ကိုအပြေးထောက်ခံတဲ့အဖွဲ့တွေကျူးလွန်တဲ့အရသာပြည်သူတွေတက်ပြတ်ခံရတဲ့ဖြစ်စဉ်တွေမှာတနက်နေ့အပြစ်ခံရတာ၊မိရှုခံရတာနဲ့ခေါင်းဖြတ်တာ၊လက်နဲ့ကြီးထိမှန်တာအပြင်အဓမ္မပြုကျင့်တက်ပြတ်ခံရတာတွေပါတယ်လို့အစီရင်ခံစာကဖော်ပြပါတယ်။ဒီအစီရင်ခံစာကိုကြားကာလမြူသားညီညီအစိုးရ NUG ပါဝင်နိုင်ငံတကာမှရှိတဲ့လူခွင့်ရေးအဖွဲ့တွေစီပို့ဆောင်သွားမယ်လို့ညီမြချင်းမြန်မာတာဝန်ရှိသူကပြောပါတယ်။
ဒီအနေပသက်ပြီးတော့နိုင်ငံတကာရန်တရားတွေဆိုလို့ရှိရင်တော့အထူးသဖြင့်ကမ္ဘာကုလသမဂ္ဂမှာရှိတဲ့လူခွင့်ရေးနဲ့ပတ်သက်တဲ့ဒီလူခွင့်ရေးကော်မရှင်လိုမျိုးမြန်မာနိုင်ငံဆိုင်ရာလူခွင့်ရေးစုံစမ်းစစ်ဆေးအရာရှိလိုမျိုးပြီးရင်လူခွင့်ရေးဆိုင်ရာမဟာမင်းကြီးရုံးလိုနေရာမျိုးတွေမှာကျွန်တော်တို့ဒီအချက်လက်တွေကိုပို့ဆောင်ပြီးတော့လုံဆောင်သွားမှာဖြစ်ပါတယ်။အထူးသဖြင့်ဒီ international မှာ advocacy လုပ်တဲ့အခါကျရင်ကျွန်တော်တို့ advocacy tools အနေနဲ့လည်းဒီဟာကိုဆောင်ရွက်သွားလို့ရပါတယ်
။ညီမြချင်းမြန်မာကရေးသားပြုစုထားတဲ့ရန်ယူဖွဲ့ချိန်မုံခံနေရသည့်ရတားပြည်သူများအစင်ခံစားမှဆီယနာသိမ့်ပြည့်တဲ့နောက်ပိုင်းနိုင်ငံတော်ဝန်လူခွင့်ရချိုးဖောက်ခံနေရတာတွေနဲ့ရတားပြည်သူတွေတက်ဖြတ်ခံရတဲ့ဖြစ်စဉ်တွေကိုဖော်ပြထားပါတယ်။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြည့်တဲ့နောက်ပိုင်းရတားပြည်သူတွေအကြမ်းဖက်တက်ဖြတ်ခံရတဲ့ဖြစ်စဉ်တွေကိုလူခွင့်ရဆောင်ရွက်နေတဲ့အဖွဲ့တွေကစီးပင်းပြုစုပြီးအသီးသီးထုတ်ပြန်နေတာရှိပါတယ်။ရတားပြည်သူတွေရဲ့လူခွင့်ချိုးဖောက်ခံနေရတဲ့အပေါ်ကျူးလွန်သူတွေကိုနိုင်ငံတကာအနေနဲ့ဝေဖန်ပစ်တင်တာနဲ့တွေမလုံလောက်ပဲထိရောက်တဲ့အရေးယူဒဏ်ခံမှုတွေချမှတ်ဖို့လဲလူခွင့်ဆောင်ရွက်နေသူတွေကတိုက်တွန်းကြပါတယ်ရှင်
ဆီယနာသိမ်းပြီးနောက်ပိုင်းတပ်ဖြတ်ခံရသူအရတားပြည်သူ1300ကျော်ရှိခဲ့တဲ့အကြောင်းမမတဇင်အောင်ကပြောပြပေးခဲ့တာပါအင်္ဂါညရဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲရှင်မကြခင်ထုတ်လွှင့်ပေးမယ့်အစီအစဉ်ဒုတိယပိုင်းမှာတော့အင်္ဂါနေ့ညတိုင်းတင်ဆက်ပေးနေကြညကြီးဩဇာအစီအစဉ်အမေရိကန်နိုင်ငံရေးအကြောင်းသတင်းဆောင်ပါနဲ့ကမ္ဘာတစ်လွှာခီးသွားအစီအစဉ်စားတဲ့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးဖို့ရှိပါတယ်ရှင
်မတိကျမြေယာမှုတွေအပြည့်အပြောင်းလဲတွေများတဲ့ကမ္ဘာကြီးမှာကျွန်တော်တို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါမယ်။သတင်းကိုတစ်ပိုင်းတစ်စပဲကြားသိလိုက်ရရင် ယုံကြည်မှုတွေကိုလက်လွတ်လဲရတာတွေရှိပါတယ်အကြက်တဲ့ကာလတွေမှာကျွန်တော်တို့ရဲ့အိမ်မက်တွေမျောလင့်ချက်တွေပိုကောင်းတဲ့မနက်ဖြန်တွေကိုတောင်းတမိတာတွေကရင်းလွတ်လက်ခွင့်အပေါ်မှာမူတည်နေပါတယ်ကျွန်တော်တို့ VOA ကအနေရဲ့ဂျားကနေသတင်းတွေကိုတင်ဆက်ပေးနေပါတယ်ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမန်တရားကိုဆောင်ကျင်းပေးနေပါတယ် VOA American အတန်ကသတင်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါတော်တာရှင်များရှင် VOA American တရဲ့2023ခုနှစ်ဩဂတ်လ29ရက်အင်္ဂါညပိုင်းမြဝဘာသာအစီအစဉ်တွေကိုည9နာရီကနေ10နာရီအထိ American ပြည်ထောင်စု Washington DC မြို့တော်ကနေ light to meter 32 kHz 9303ညနဲ့9383ည light to meter 51 kHz 5885စနေတနင်္ဂနွေမှာဆိုရင်တော့ light meter 190 kHz 1505တို့ကနေတိုက်ရိုက်အသံလွှင့်ပေးနေတာဖြစ်ပါတယ်အခုဆက်ပြီးတော့အင်္ဂါညတိုင်းတင်ဆက်ပေးနေကြဆရာနာသိမ့်ပြီးနောက်ပိုင်းလေယာမြေပိုင်ဆိုင်မှုအခြေအနေအကြောင်းစုစည်းတင်ပြပေးထားတဲ့မြေကြီးဩဇာအစီအစဉ်မြန်မာနဲ့ယူကရိန်းနှစ်နိုင်ငံအခြေအနေနှိုင်းယှဉ်ချက်အမေရိကန်နိုင်ငံရဲ့အကြောင်းသတင်းဆောင်ပါနဲ့ Sea Dragon တွေလေလာနိုင်မဲ့ငါးပြတဲ့အကြောင်းပြောပြပေးထားတဲ့ကမ္ဘာတစ်လွှာခီးသွားအစီအစဉ်စတဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါဒီလိုအပတ်စဉ်တွေမတိုင်ခင်အရင်ဆုံးတော့အင်္ဂါညရဲ့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့မြေကြီးဩဇာအစီအစဉ်ကိုထုတ်လွှင့်ပေးကြပါမယ်မြန်မာနိုင်ငံမှာအာဇမသိန်းစီခံလေယာမြေတွေကိုမူလပိုင်ရှင်တွေလက်ထဲပြန်လည်ရရှိရေးအတွက်တောင်သူလယ်သမားအရေးဆောင်ရွက်နေကြသူတွေကအရင်ကနှီးမျိုးစုံနဲ့လှုပ်ဆောင်နိုင်ကြပေမဲ့ဆက်နာသိန်းပြီးနောက်ပိုင်းမှာတော့ဆက်လက်လှုပ်ဆောင်နိုင်မှုလုံးဝမလွယ်ကူတော့ပါဘူး။ဒါနဲ့ပတ်သက်ပြီးတော့တောင်သူလယ်သမားအရေးဆောင်ရွက်နေကြသူတွေကိုမေးမြန်းပြီးတော့ကိုခင်မောင်စိုးမင်းကစူးစီးတင်ဆက်ပေးထားတဲ့အားဆင်ပါရှင်။
ချိုရီကာလာအတွင်းကအာနာပိုင်တွေနယ်မြေခံစစ်တပ်တွေရောသူတို့နဲ့အကျိုးတူခရိုနီခေါ်စီးပွားရေးလုပ်ငန်းရှင်ကြီးတွေရောကတောင်သူလယ်သမားတွေစီကနေအဓမ္မမြေသိမ်းရာသိမ်းပြုလုပ်ခဲ့တာဟာဧကအပေါင်းမြောင်များစွာရှိခဲ့ပါတယ်ဖိနိတ်အုပ်ချုပ်တဲ့စစ်အုပ်ချုပ်ရေးကြောင့်အဲ့ဒီအချိန်ကတောင်သူလယ်သမားအရေးဆောင်ရွက်လှုပ်ရှားသူတွေရှိပေမဲ့အများစုကဖန်စီထောင်ချခံခဲ့ရတာကများပါတယ်ဒါပေမဲ့လည်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ဝင်ရောက်ရှင်ပြိုင်ခြင်းမပြုခဲ့တဲ့2010ခုနှစ်အငင်းပွားစရာရွေးကောက်ပွဲမှာကြမ်းခံရေးပါတီအနိုင်ရတယ်လို့ကြေညာပြီးစစ်အစိုးရဝန်ကြီးချုပ်ဗိုလ်ချုပ်ကြီးသိန်းစိန်ကနေအရက်သားဝန်ကြီးချုပ်ဦးသိန်းစိန်အဖြစ်တာဝန်ယူခဲ့ပြီးဒီမိုကရေစီလွတ်လပ်ခွင့်ထိုက်တင်သလောက်ဖွင့်ပေးခဲ့ပါတယ်အဲ့ဒီအချိန်မှာတောင်သူလယ်သမားတွေဘက်ကနေမိမိတို့ရဲ့သိန်းစည်းကံစိုက်ပျိုးမြေတွေပြန်လည်ရရှိရေးအတွက်ထွန်းနှုံတိုက်ပွဲတွေဆန္ဒပြပွဲတွေအပါအဝင်ငြိမ်းချမ်းစွာတောင်းဆိုခဲ့ကြပါတယ်။အဲ့ဒီလိုတောင်းဆိုကြရမှာနယ်မြေခံစစ်တပ်တွေအာရမသိန်းစည်းထားတဲ့စိုက်ပျိုးမြေတွေအများစုပြန်လည်ရရှိရေးကလွဲလို့ကျန်တာတွေကတော့တပိုင်းတစအောင်မြင်တာလည်းရှိလုံးလုံးမအောင်မြင်ခဲ့တာလည်းရှိပါတယ်။တဆက်တဲ့2015ခုနှစ်ရွေးကောက်ပွဲအမျိုးသားဒီမိုကရေစီအပွဲချုပ် NLD အနိုင်ရပြီးအစိုးရဖွဲ့အုပ်ချုပ်တဲ့ကာလမှာတော့လွှတ်တော်ရဲ့ပါဝင်မှုအားကောင်းခဲ့တဲ့အတွေ့ဒေသတချို့မှာတင်းစည်းကံလေယာမြေအတော်များများပြန်လည်ရရှိတာတွေရှိခဲ့ပါတယ်။ဒါ့ပြင်လည်း2021ခုနှစ်ဖေဖော်ဝါရီလစစ်တပ်အာဏာသိမ်းပြီးနောက်ပိုင်းမှာတော့စိုက်ပျိုးမြေတွေအရမသိမ်းယူခံခဲ့ရတဲ့ကိစ္စကိုပြန်လည်လှုပ်ဆောင်ဖို့မလွယ်ကူကြတော့ပါဘူး။အဲ့ဒီလိုဆောင်ရွက်မယ်ဆိုရင်သက်ဆိုင်ရာရုံးပြင်ကဏ္ဍတွေကိုဝင်ထွက်သွားလာရမှာဖြစ်တဲ့အတွက်အခုလိုလက်နက်ကင်ပြိပကဖြစ်ပွားနေချိန်မှာနှစ်ဖက်စလုံးကအမြင်မှားမှုတွေရှိလာနိုင်တယ်လို့မြေလက်ဒေသမှာအခြေစိုက်တဲ့တောင်သူလယ်သမားအရေးဆောင်ရွက်နေသူတဦးကအခုလိုပြောပါတယ်
။သိန်းစည်းမြေကိစ္စကတော့ဟိုအစိုးရအဆက်ဆက်ဖြည့်ရှင်းမှုအင်မတန်ခက်ခဲတဲ့ပြဿနာပါပဲ။ဟောဒီလိုအချိန်မှာဆိုရင်တော့ပိုပြီးဖြည့်ရှင်းမှုခက်ခဲတာပါဗျာ။ဘာလို့လဲဆိုတော့ပြိပကဖြစ်နေတဲ့အချိန်ဖြစ်တဲ့အတွက်အစိုးရယုံတွေကိုဝန်ဖို့ထွက်ဖို့အတွက်ဟိုခက်ခဲတယ်ပေါ့ဗျာဝန်ဖို့ထွက်ဖို့အတွက်အမျိုးမျိုးစဉ်းစားဆင်ခြင်နေရတဲ့အချိန်အခါမျိုးဖြစ်နေတာပေါ့ဒါကြောင့်မလို့ကျွန်တော်တို့ဒီကုညီဆောင်ရဲပေးတဲ့သူတွေပဲဖြစ်ဖြစ်ကာယကံရှင်တောင်းသူလက်သမားတွေကိုယ်တိုင်ပဲဖြစ်ဖြစ်ဒီအစိုးရယုံနေနဲ့ဆက်သွယ်ဆောင်ရဖို့အင်တန်ကိုခက်ခဲပါတယ်အကြီးမားဆုံးခက်ခဲတော့အဲ့ဒါပါပဲဒီသဲစီမိကိစ္စကတကယ်တမ်းပြောရမယ်ဆိုအောင်မြင်မှုမလွယ်ဘူးဗျတောင်သူသမားလက်ထဲကိုရောက်လူနီးနီးမြေတီတောင်မှမအောင်မြင်မဲနဲ့ပြန်ပြီးကြာရှုံးသွားတာတခါလေအများကြီးပဲအဲ့လိုမြေမှုမျိုးတွေအများကြီးပါပဲသိန်းစည်းမြေပြဿနာကိုဖြေရှင်းတော့မယ်ဆိုရင်အစိုးရယုံနေကိုဝင်ရထွက်ရမယ်ဗျာတိုင်းအစိုးရတော့ KIA တို့ မြို့နယ်တို့ဝင်ရထွက်ရမယ်နောက်ဒီဇင်းဌာနကိုသွားမယ်ပြိပကဖြစ်နေတဲ့ဈာထဲမှာသိသိမိပြဿနာကိုဖြေရှင်းတဲ့ဈာညက်သွားနိုင်တဲ့အခြေအနေတည့်ရဖြစ်ပေါ်နိုင်တယ်ဖြေရှင်းမဲ့ဆိုရင်ဒါအသက်အန္တရာယ်ရှိပါဘူးရှိတယ်လေကျွန်တော်တို့ကလက်တွေ့ကြကြတောင်းတသမားတွေရဲ့ညနာချက်တွေကိုပူစားဖို့ဆိုတာမဖြစ်နိုင်ပါဘူးပြိပကထဲမှာဈာညက်မသွားဖို့အတွက်ကိုအင်မတန်ကိုခက်ခဲပါတယ
်မြန်မာနိုင်ငံလေပိုင်းမြေလက်နဲ့အထက်အညာဒေသတွေမှာတော့စစ်ကောင်စီတပ်တွေကိုလက်နက်ကင်တိုက်ခိုက်နေကြတဲ့ဒေသကာကွယ်ရေးတပ်ဖွဲ့ PDF တွေကသူတို့နယ်မြေစိုးမိုးမှုရရှိထားတဲ့ဒေသတွေမှာရှိတဲ့စစ်အစိုးရအဆက်ဆက်အာဏာသိမ်းယူခဲ့တဲ့စိုက်ပျိုးမြေတွေကိုမူလားပိုင်ရှင်တောင်သူလယ်သမားတွေစီပြန်လည်ပေးရတာတွေလုပ်နေတယ်လို့သိရပါတယ်ဒါပေမဲ့လည်းအဲ့ဒီလိုပေးရရမှာပိုင်းဆိုင်မှုအငင်းပွားမှုရှိနေရင်တော့တပ်ဆိုင်ရာပြည်သူ့အုပ်ချုပ်ရေးအဖွဲ့ပအဖကထိမ့်သိမ်းထားပြီး PDF တပ်ဖွဲ့တွေအတွက်ရိတ်ခါရရှိဖို့စိုက်ပျိုးထားတာတွေရှိတယ်လို့သိရပါတယ်ဒါနဲ့ပတ်သက်ပြီးအခုအခါမှာဒေသကာကွယ်ရေးတပ်ဖွဲ့ PDF ခေါင်းဆောင်တဦးဖြစ်နေတဲ့စကိုင်းတိုင်းဒေသကြီးကဏီမြို့နယ်ရွေးကောက်ခံလွှတ်တော်ကိုယ်စားလှယ်ဦးထွန်းထွန်းဝင်းကအခုလိုပြောပါတယ်
မင်းတို့ကလည်းပတ်သက်ပြီးတော့ကျွန်တော်တို့ဒီလိုအချိန်ကာလမျိုးမှာအစစ်စစ်မှုအပြန်နာအတော်ခက်တာအတော်ခက်တာဘာကြောင့်လို့ဆိုတော့ရုံပိုင်းဆိုင်ရာကပြင်းပြင်းမဟုတ်သေးဘူးဖြစ်တဲ့ခါကျတော့လက်ဆောင်ထားပြန်ရင်လည်းဟိုတောင်လူတွေရဲ့ဖွယ်ပြဿနာဖြစ်မှာစိုးရတော့တချို့မျိုးနယ်တွေမှာတော့အဲ့လိုလေယာဉ်မြေအရှုပ်ရှင်းပြဿနာဖြစ်ရင်တော့တက်ဆိုင်ရာဘာအဖာထိမ့်လိုက်တာပေါ့ဘယ်တော့မပြေလည်မချင်းဒီလေယာဉ်မြေအရာမျိုးဘာအဖာထိမ့်တဲ့ပြီးတော့ဘာအဖာပဲစိုက်ဒိတ်ခါတစိုက်စိုက်တာပေါ့အဲဒါမျိုးတွေလည်းတွေ့ရတယ်အဲ့တက်လာတဲ့အတဲ့ဘာအုပ်ချုပ်ရေးဘာအဖပါပေါ့နော်ဒီလိုအုပ်ချုပ်ရေးကကျွမ်းကျင်ကျလေရမီဥတွေကိုနားမလည်တာတို့ဘာလို့ရှိရတာအဲ့လိုခက်ခဲရောရှိနေမီစူးမှုတဲ့နေရာတွေကတော့တော်တော်များများတောင်သူလက်ဝယ်ရောက်သွားတာပါပဲသက်ဆိုင်ရာဘာအဖဘာကဖလည်းဘာဒါရသူမီဟုတ်တယ်ဆိုရင်ဘာမှမပြောတော့ဘူးပြီးလိုက်တဲ့ဘောပေါ့နေမီသိမစူးမှုတဲ့နေမီကသူမပိုင်ကိုမပိုင်နေမီဒီမှာတော့အဲ့ဒါတွေကအခက်ခဲရှိတာပေါ့
မြန်မာနိုင်ငံမှာလွတ်လပ်ရေးရရှိပြီးပါလီမန်ခေတ်ကပြဋ္ဌာန်းခဲ့တဲ့တီးစားချထားရေးဥပဒေအရစိုက်ပျိုးမြေအလုံးကိုနိုင်ငံတော်ကသာပိုင်ဆိုင်ပြီးတောင်သူလယ်သမားတွေကလုံပိုင်ခွင့်ပဲရှိတာပါဒါဟာဆိုရင်လယ်လုံသူလယ်ပိုင်ဆိုင်ရေးစိုက်ပျိုးရေးလုံသူစိုက်ပျိုးမြေပိုင်ဆိုင်ရေးအတွက်ကိုရည်ရွယ်ပြီးမြေပိုင်ရှင်ကြီးများကြီးထွားလာမှာကိုတားဆီးဖို့အတွက်ရည်ရွယ်ခဲ့တာဖြစ်ပါတယ်အဲ့ဒီအတွက်တောင်သူလယ်သမားတွေစိုက်ပျိုးရေးသမားတွေကိုတီးစားချပြီးလုံပိုင်ခွင့်ပေးထားတာဖြစ်ပါတယ်1962ခုနှစ်မတ်လ2ရက်ဗိုလ်ချုပ်ကြီးနေဝင်ဦးဆောင်ပြီးစစ်အာဏာသိမ်းတော်လှန်ရေးကောင်စီအမိခံအုပ်ချုပ်ခဲ့စဉ်အဲ့ဒီနောက်မြန်မာဆိုရှယ်လစ်လမ်းစဉ်မဆလာတပါတီအာဏာရှင်စနစ်အဖြစ်ပြောင်းလဲအုပ်ချုပ်ခဲ့စဉ်မှာလည်းအဲ့ဒီပါလီမန်ဒီမိုကရေစီခေတ်ကတီးစားချထားရေးဥပဒေအရစိုက်ပျိုးမြေတွေကိုအာဏာသိမ်းစီးခဲ့တာရှိပေမဲ့အင်မတန်နဲပါပါတယ်ဒါပေမဲ့လည်း1988ဩဂုတ်လမဆလာတပါတီအစိုးရကိုလူဒုတိယလုံအုံကြွဆန့်ကျင်ခဲ့တာကိုဖြိုခွင်းပြီးတော့စစ်အာဏာသိမ်းအုပ်ချုပ်ခဲ့ကြတဲ့စစ်အစိုးရအဆက်ဆက်မှာတော့စစ်အာဏာပိုင်တွေနယ်မြေခံစစ်တပ်တွေကတောင်သူလယ်သမားတွေပိုင်ဆိုင်တဲ့စိုက်ပျိုးမြေတွေအများအများကိုအကြောင်းအမျိုးမျိုးပြအာမသိမ်းယူခဲ့ကြပါတယ်အဲ့ဒီလိုတည်ယူခဲ့ကြတဲ့လေယာဉ်မြေတွေကိုစစ်တပ်ကနေမူလပိုင်ရှင်တောင်သူလယ်သမားတွေစီပြန်ပြီးတီးစားချထားတာတွေလည်းရှိပါတယ်။ဒါအပြင်မြို့ပြနာနီးတဲ့ဒေသတွေမှာဆိုရင်လဲခရိုနီလို့ခေါ်ကြတဲ့စီးပွားရေးလုပ်ငန်းရှင်ကြီးတွေကအိုးအိမ်ဦးစီးဌာနနဲ့ပေါင်းပြီးစစ်အစိုးရရဲ့ခွင့်ပြုချက်နဲ့စက်မှုစုံတိစောက်ဖို့အတွက်အကြောင်းပြမြေသိမ်းရာသိမ်းတာတွေလည်းအများအပြားရှိခဲ့ပါတယ်။တကယ်တမ်းကတော့အဲ့ဒီလိုသိမ်းယူတဲ့စိုက်ပျိုးမြေတွေကိုအကြောင်းပြထားတဲ့ခေါင်းစဉ်အတိုင်းမဟုတ်ဘဲလမ်းဖောက်ပြီးအိမ်ဝိုင်းအကွက်ချဈေးကောင်းကောင်းနဲ့ရောင်းချတာဖြစ်ပါတယ်။ရန်ကုန်တိုင်းအတွင်းမှာအများဆုံးအဲ့ဒီလိုဖြစ်ခဲ့ပြီးတောင်သူလယ်သမားတွေကနောက်ဆုံးမှရော်ကြီးအနေငယ်ပဲရရှိခဲ့ကမြို့ပေါ်တက်ကျုံအားချာပန်းလုတ်ကင်စားတော့ရတဲ့ဘဝကိုရောက်ရှိခဲ့ပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အစိုးရလက်ထက်ရောက်တဲ့အခါမှာတော့လွတ်တော်အစစ်အစင်ပိုင်းကလည်းကော်မတီတွေဖွဲ့စည်းပြီးမူလပိုင်ရှင်တောင်သူလယ်သမားတွေလက်ထက်ရောက်ရှိနိုင်ရေးတတ်နိုင်သမျှလုပ်ကင်ခဲ့ကြရမှာအရင်စစ်အစိုးရအဆက်ဆက်နဲ့စာရင်တော့တိုးတက်မှုတွေရှိခဲ့ပါတယ်ဒါပေမဲ့လည်းလွတ်တော်ကိုတင်သွင်းခဲ့ရမှာတော့တမတော်သားကိုစလဲတွေရဲ့ကန့်ကွက်မှုကာကွယ်ရေးဝန်ကြီးကလွတ်တော်ကိုလာရောက်ဖြေကြားရမှာပြန်ပြီးပေးအပ်ဖို့အစီအစဉ်မရှိဘူးဆိုပြီးပြက်ပြက်သားသားညှင်းဆိုခဲ့တဲ့အတွက်ကြောင့်စစ်တပ်ကသိမ်းယူထားတဲ့စိုက်ပျိုးမြေတွေကတော့ပြန်လည်ရရှိတာအရေးအတွက်နေပါလွန်ပါတယ် အခုအချိန်မှာတော့အဲ့ဒီလိုအရမသိမ်းယူခံရတဲ့စိုက်ပျိုးမြေတွေပြန်လည်ရရှိရေးတောင်းဆိုဖို့မလွယ်ကူတော့သလိုစိုက်ပျိုးရေးလုပ်ငန်းကနေအကျိုးအမြတ်တွေတိတ်မရရှိတဲ့အတွက်မြေသိမ်းခံရတဲ့တောင်သူလယ်သမားတွေကိုယ်တိုင်ကလည်းသူတို့မြေတွေပြန်လည်ရရှိရေးစိတ်အားထက်သန်မှုနှေးပါနေကြပါတယ်ခင်ဗျာ
西安那对面那边那样米白菜木吃呢，讲过，你只要啥事情嘛，顾客嘛，说明个点啥别个了吧？啊，我说比如人家也不信的苦皮的，每个人个也讲的点啥嘛，我们通论别个嘛，你嘛呢，如果人家那个吃呢，那先结果点别别怎么嘞？မြန်မာနိုင်ငံကိုလွန်ခဲ့တဲ့နှစ်နှစ်ခွဲစစ်တကအာဏာသိမ်းခဲ့စဉ်ကဆီယနာရှင်ဒေါ်လန်ကြားတဲ့လူလူထဲမှာလူငယ်တွေအများစုပါဝင်ပြီးတော့အဲ့ဒီထဲမှာမှအလွဆုံးကအမျိုးသမီးတွေလည်းပါဝင်တာပါဒီလိုဆီယနာစန့်ကျင်တဲ့ထဲအမျိုးသမီးတွေအများအပြားကိုလက်နက်ကင်ဒေါ်လန်ရေးထဲမှာလည်းတွေ့နိုင်ပါတယ်ဒေါ်လန်ရေးထဲကအမျိုးသမီးတွေရဲ့ကဏ္ဍမြန်မာနဲ့ယူကရိန်းနှစ်နိုင်ငံအခြေအနေနှိုင်းယှဉ်ချက်ကိုဟောင်စာကတင်ဆက်ပေးထားပါတယ်ရှင်
အခုမြင်နေရတာကတော့ BPL လို့ခေါ်တဲ့ဗမာပြည်သူလွတ်မြောက်ရေးတပ်ဖွဲ့ဝင်စစ်ရေးလေ့ကျင့်နေတဲ့မြင်ကွင်းပဲဖြစ်ပါတယ်မြန်မာနိုင်ငံမှာဆက်အနာသိမ့်ပြီးချက်ချင်းဆိုသလိုနေပယ်ပေါင်းစုံကအသက်အရွယ်လူမျိုးပေါင်းစုံပါဝင်တဲ့ပြည်သူတွေဟာလမ်းပေါ်ထွက်လာပြီးတော့စန္ဒထုတ်ဖော်ခဲ့ကြပါတယ်အဲ့ဒီအချိန်မှာလူငယ်အုပ်စုတချို့ကလမ်းပေါ်ကနေသင်းတော့ခိုးပြီးတော့ပြန်လဲသွန်းလှန်တဲ့လက်နက်ကင်လမ်းစဉ်ကိုရွေးချယ်ခဲ့ကြပါတယ်။တော်လှန်ရေးကာလအတွင်းမှာပေါ်ပေါက်လာခဲ့တဲ့တော်လှန်ရေးအင်အားစုတွေထဲမှာအင်အားထောင်ချီတဲ့အမျိုးသမီးတပ်ဖွဲ့ဝင်တွေကလည်းအမျိုးသားတွေနဲ့အတူရှင်သွဲပြီးတော့အာဏာသိမ်းစစ်တပ်ကိုတိုက်ပွဲဝင်နေခဲ့တာဟာနှစ်နှစ်ကျော်လာပြီဖြစ်ပါတယ်။စစ်တပ်ကအာဏာသိမ်းပြီးတစ်နှစ်ကျော်ကာလအတွင်းမှာပဲရုရှားကယူကရိန်းကိုကျူးကျော်ဝင်ရောက်တဲ့စစ်ပွဲတွေပေါ်ပေါက်လာခဲ့ပါတယ်။အင်းဒီစစ်ပွဲအတွင်းမှာယူကရိန်းနိုင်ငံသားအမျိုးသမီးစစ်သည်6000ခန့်ကလက်နက်ဆွဲကင်ပြီးတော့ရုရှားတပ်ကိုတိုက်ထုတ်နေကြပါတယ်။လူရန်စားဆောင်တဲ့အမျိုးသမီးစစ်သည်တွေထဲမှာအမှုပညာနယ်ပယ်အသွင်းကလူငယ်တွေနဲ့အွန်လိုင်းဘလော့ဂါအုပ်စုတွေလည်းပါဝင်ပါတယ်။ဒီတစ်ပတ်မှာတော့စစ်ပွဲတွေအတွင်းအမျိုးသမီးတပ်သားတွေပါဝင်လာခြင်းပုံစံတူပေမဲ့မြန်မာနဲ့ယူကရိန်းတို့ရဲ့နိုင်ငံရေးအခြေအနေမှာမြန်မာပြည်ကအမျိုးသမီးတပ်ဖွဲ့ဝင်တွေဘယ်လိုပုံစံနဲ့စစ်မြေပြင်မှာပါဝင်နေလဲဆိုတာကိုပမာပိတုလွတ်မြောက်ရေးတပ်ဖွဲ့ဝင်ဒုဌာနမှဖြစ်တဲ့မောက်ဝင်းနဲ့ဆက်သွယ်မေးမြန်းတာကိုနားဆင်ကြအောင်ပါခင်ဗျာ
ဒီကိစ္စနိုင်ငံမှာရုရှားတွေကိုတံပြန်တိုက်စစ်ဆင်မှုအတွက်အမျိုးသမီးစစ်တီအင်အား6000ကျော်လောက်အရှိမတိုက်ပွဲဆင်နွှဲနေကြတယ်ရှေ့တန်းထွက်ပြီးတော့ဆင်နွှဲနေကြတယ်ပြီးတော့နောက်တန်းမှလည်း3000ကျော်လောက်ကစပိုးတင်းရိုးအနေနဲ့ကိုသူတို့တွေတာဝန်ဆင်နွှဲနေကြတာသိရတော့ကျွန်တော်တို့ဂုဏ်ယူပါတယ်အမျိုးသမီးတို့အတွက်ဂုဏ်လည်းဂုဏ်ယူတယ်အင်အားလည်းဖြည့်ရတယ်ရှင်ဟုတ်အဲ့ဒီလိုပဲကျွန်တော်တို့နိုင်ငံမှာလည်းຫນွေဥတော်လန်ရေးကာလမှာအမျိုးသမီးကဏ္ဍကတိတိတတ်တာကိုတိုးတက်ပြီးတော့တတ်တတ်ကြကြပါဝင်လှုပ်ရှားနေကြတာကြီးမြင်ရပါတယ်။ဆိုတော့ကျွန်တော်တို့မျိုးလက်နက်ကင်လန်းစဉ်ကိုရွေးချယ်ခဲ့တဲ့အမျိုးသမီးငယ်လေးတွေလည်းအများကြီးရှိရယ်။ CDM လှုပ်ရှားမှုမှာပါဝင်ပြီးတော့ဆင်းနေနေကြတဲ့အမျိုးသမီးအင်အားတူကလည်းအများကြီးရှိနေတာကိုကျွန်တော်တို့တွေ့ရပါတယ်။ဆိုတော့တချို့ဆရာဝန်တွေသူနာပြုတွေပါရဂူတွေဆိုလို့ရှိရင်သူတို့ကစီရီယံလှုပ်ရှားမှုတင်စီရီယံလှုပ်ရှားမှုမှာပါဝင်ရုံနဲ့မကဘဲနဲ့ဒီကျမတို့ရဲ့စစ်ဘေးရှောင်ဒေတာတွေစစ်ဖြစ်နေတဲ့ဒေတာတွေနဲ့တော်လန်ရေးတက်တချို့တော်လန်ရေးတက်တွေမှာသူတို့ကကိုယ်တိုင်ကိုရသွားရောက်ပြီးတော့စေဝါကူတာမှုစေဝါပြုစုဆောင်ရှောင်မှုတွေကိုသူတို့ပါဝင်လှုပ်ဆောင်ပေးနေကြတယ်ဆိုတော့ကျောင်းဆရာမတွေဆိုလို့ရှိရင်လည်းသူတို့ရဲ့အနေရတွေကြားကနေပြီးတော့ကလေးတွေရဲ့ပညာရေးအတွက်သူတို့လုံနိုင်တဲ့ဘက်ကနေပြီးတော့ရှေ့ဆက်လှုပ်ဆောင်နေကြတာတွေကိုကျွန်တော်တို့မြင်ရပါတယ်ရှင်။ဟုတ်။ပြည်သူလူထုဘက်ကကြည့်မယ်ဆိုလို့ရှင်လေပြည်သူလူထုတွေထဲမှာတချို့အမျိုးသမီးတွေကသူတို့ရဲ့ကျွေးနေစာတွေနဲ့ရှာဖွေထားတဲ့ဝင်ငွေတွေကိုကျွန်တော်တို့ဒီတော်လန်ရေးအင်အားစုတွေကိုထောက်ဖို့တက်တာအနေနဲ့ထောက်ဖို့ဒေကန်နာကနေပြီးတော့သူတို့အင်တိုင်းအားတိုင်းပါဝင်နေကြတာတွေကိုတွေ့ရပါတယ်။ဟုတ်။ကျွန်တော်တို့တက်ကြလှူရှာသူအမျိုးသမီးကောင်းဆောင်အများစုကလည်းထဲထဲဝင်ဝင်ကိုပေါဒီနယူဒေါ်လာရင်းမှာပါဝင်ဆောင်ရွက်နေကြတာကျွန်တော်တို့တွေ့ရှိရပါတယ်ရှင့်ဟုတ်ကျွန်တော်တို့မြန်မာနိုင်ငံမှာဆိုလို့ရှင်လဲ ဒီမျိုးတော်လည်းရေးကာလမှာလက်လက်ကိုင်လမ်းစဉ်ကိုရွေးချယ်ခဲ့တဲ့အမျိုးသမီးအများစုဟာကဏ္ဍဆောင်အလွှာတည်တည်ရနေဝင်ရောက်ခဲ့ကြတာတွေ့ရတယ်ရှင်။ဒီအချက်ကတော့ယူကရိန်းနိုင်ငံကရှေ့တန်းရှင်းနေပြီမှာတိုက်ပွဲဝင်မှုအတွက်ဝင်ရောက်လာတဲ့အမျိုးသမီးဒီရဲ့အခြေအနေနဲ့ရှင်ကျင်တူတူနေပါလောက်ရှိတယ်လို့ကျွန်မထင်မြင်မိပါတယ်။ဆိုတော့ကျွန်တော်တို့စီမှာဆိုရင်ဘယ်လိုကဏ္ဍတွေကအမျိုးသမီးတွေပါဝင်ဆင်းနေလာလဲဆိုရင်အဓိကကအကြောင်းသူတွေပါမယ်။အဲ့ပြီးပါလို့ရှင်ကျမတို့ရဲ့အခြေခံလှုပ်သားတွေကအမျိုးသမီးတွေလည်းပါတယ်ရှင်ပြီးပါရင်ကျမတို့ခုနကပြောတဲ့ဆရာဝန်အမျိုးသမီးတွေပါတယ်ပြီးပါလို့ရှင်ကျမတို့အင်ဂျင်နီယာဘိုင်းမှာလုပ်ဆောင်နေတဲ့အမျိုးသမီးတွေပါတယ်ပြီးပါလို့ရှင်ကျမတို့ activist တွေလည်းအများကြီးပါလာတာတွေ့ရတယ်အဲ့ပြီးပါလို့ရှင်ကျမတို့ designer တွေအဲ့ပြီးပါလို့ရှင် support မှုတွေ sale တွေပေါ့အဲ့တချို့ sale တွေဆိုလို့ရှင်လည်းပါဝင်လာတာကိုတွေ့ရတယ်ရှင်ဆိုတော့ကျမတို့ယူကရိန်းနိုင်ငံကအခြေအနေနဲ့ရှင်ကြည့်ရဆိုရင်ဒါတွေကထပ်တူညီရလို့ကျမထင်မိပါတယ်။ကျမတို့ဒီယူကရိန်းနိုင်ငံနဲ့ကျမတို့မြန်မာနိုင်ငံရဲ့အခြေအနေကိုရှင်ကြည့်မယ်ဆိုရင်အဲကျမတို့တော်လန်တဲ့ပုံစံချင်းကတော့တူနေပေမဲ့ကျမတို့ထောက်ခံမှုရရှိတဲ့ပုံစံချင်းကတော့ကွဲလွဲကွာပါတယ်ရှင်။ဟုတ်။နိုင်ငံတကာရဲ့ထောက်ခံမှုကယူကရိန်းနိုင်ငံအတွက်ဆိုရင်အင်တိုင်းအားတိုက်ဖြစ်တာတွေတွေ့ရတယ်။အားရကျင်းတဲ့ဆရာကောင်းတာတွေအများကြီးတွေ့ရတယ်။စစ်လက်နက်အကူအညီကောအဲငွေကြေးထောက်ပံ့မှုအကူအညီရောအဲတခြားအဒီကူညီဖိမမှုအကူအညီတွေကလည်းသူတို့တွေအဲအင်တိုင်းအားတိုက်နဲ့အားရကျင်းတဲ့ဆရာကောင်းတာတွေရရှိနေတာတွေတွေ့ရတယ်ရှင်။ဒါပေမဲ့ကျွန်တော်တို့မြန်မာနိုင်ငံဘက်ကိုပြန်ကြည့်မယ်ဆိုရင်တော့ဒီလိုအကူအညီမျိုးတွေကအများကြီးနည်းပါပါတယ်။ဟုတ်ကျမတို့မှာစစ်လက်နက်အကူအညီတွေအများကြီးလိုတယ်။ဒီကရင်မိတ္တညာအကူအညီတွေအများကြီးလိုပါတယ်ရှင်။ဟုတ်။အဲဒီကရင်ကျမတို့ရဲ့ဒီစစ်ပေးဆောင်ဒေတာတွေမှာတွားရောက်နေထိုင်ကြတဲ့ကျမတို့ရဲ့စစ်ပေးဆောင်ပြည်သူတွေအတွက်ကလည်းအစာတောက်ဈေးဝါအစာစားရရမှာအများကြီးလိုအပ်ချက်တွေကရှိနေပါတယ်။ဒီအတွက်လည်းကျမတို့တွေအများကြီးကြံရည်ပြီးတော့မှအကူအညီတွေတောင်းနေရမျိုးတွေရှိတယ်။ဟုတ်။ဒီတော့ကျမတို့ဒီတော်လင်းရေးအင်အားစုဘက်တွေမှာကြည့်မယ်ဆိုလို့ရှင်လည်းကျမတို့ကျန်းဆိုင်နေရတဲ့ရန်သူကကျွန်တော်တို့ထက်အစားအသောက်ရရတာလုံးနေရဖြစ်တဲ့အတွက်ကျွန်တော်တို့မှာနှီးပညာအင်အားတွေလက်မဲ့အင်အားတွေအများကြီးလိုနေပါတယ်ရှင်ကျွန်တော်တို့လိုအပ်နေတဲ့အကူအညီတွေအင်အားတွေကိုနိုင်ငံတကာကနေပြီးတော့အာရုံစိုက်ပြီးတော့ကျွန်တော်တို့ကိုကူညီပေးမယ်ဆိုလို့ရှင်ကျွန်တော်တို့ထက်အများကြီးခွန်အားဖြေရပါတယ်ရှင်ဒီတော်လည်းရင်းရလည်းရှိကိုအရှင်လုံးနဲ့ပို့ပြီးတော့ရှိကိုဆက်သွင်းနိုင်တယ်လို့ကျွန်တော်တို့ယုံကြည်ပါတယ်ဒါကြောင့်နိုင်ငံတကာကနေပြီးတော့ရရှိမှုအခုအတူတူကိုကျမတို့လက်ခံလုပ်လို့နေပါတယ်အဲအားလည်းကိုးပါတယ်ရှိ
အခုကြားခဲ့ရတာကတော့ဗမာပြည်သူလွတ်မြောက်ရေးတပ်ဖွဲ့ရဲ့ဒုဌာနမှူးမောက်ဝေကနှစ်နှစ်ကျော်လာတဲ့နှွေးဥတော်လင်းရဲ့တိုက်ပွဲတွေမှာအမျိုးသမီးစစ်တီတွေပါဝင်မှုကိုပြောပြခဲ့တာဖြစ်ပါတယ်နောက်တော့မှလည်းမြန်မာနဲ့ယူကရိန်းအရေးမတူညီမှုအကြောင်းကိုဘယ်လိုသတင်းအချက်အလက်တွေနဲ့ဆွေးနွေးကြမလဲဆိုတာကိုစောင့်မျှော်ပေးကြပါခင်ဗျာကျွန်တော်ဟောင်းစာပါအမေရိကန်ပြည်ထောင်စုကနေတင်ဆက်ပေးခဲ့တာပါ
မြန်မာနဲ့ယူကရိန်းနိုင်ငံအခြေအနေနှိုင်းယှဉ်ချက်ကိုဟောင်စာကတင်ဆက်ပေးထားတာနားဆင်ကြကြရတာပါ VOA မြန်မာဘာသာအတန်လွင့်အစီအစဉ်တွေကိုရုပ်သံနဲ့ပါတွဲဖက်ပြီးတော့ည10:00နာရီအထိတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်အခုတော့အင်္ဂါညရဲ့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့အမေရိကန်နိုင်ငံရေးအကြောင်းသတင်းဆောင်မတစ်ခုကိုထုတ်လွှင့်ပေးကြပါတယ်American သမ္မတဟောင်းဒေါ်နယ်ထရမ့်ဟာ2020သမ္မတရွေးကောက်ပွဲရလက်ပြောင်းလဲဖို့ကြိုးစားမှုနဲ့လွန်ခဲ့တဲ့သတင်းပတ်ကဂျော်ဂျီယာပြည်နယ်ဖူလာတန်ခရိုင်အချုပ်ထောင်မှာလာရောက်ပြီးတော့ဆွဲချက်နဲ့ပတ်သက်လို့ရင်ဆိုင်ခဲ့ပါတယ်။2024သမ္မတရွေးကောက်ပွဲအတွက်ကောက်ယူတဲ့လူမှုစစ်တမ်းတွေမှာတော့ Republican သမ္မတကိုယ်စားလှယ်လောင်းတွေကြားထရမ့်ကရှေ့ဆုံးကပြေးနေပေမဲ့လည်းသူအနေနဲ့ရွေးကောက်ပွဲမှာပါဝင်ခွင့်နဲ့ပတ်သက်လို့တော့မေးခွန်းထုတ်စရာဖြစ်နေတာပါ။VOA သတင်းတောက် Veronica Belderes Eclesiris ပြပို့ထားတဲ့သတင်းကိုကိုအောင်ကစူးစီးပြီးတော့တင်ဆက်ပေးထားပါမယ်ရှင
် American သမ္မတဟောင်း Donald Trump အချုပ်ထောင်မှလာရောက်ဖမ်းခံတာကိုကမ္ဘာသတင်းမီဒီယာတွေမှာအလေးပေးဖော်ပြခဲ့ကြပါတယ် Donald Trump အပေါ်စတုတ္ထအကြိမ်မြောက်ဆွဲချက်တင်လိုက်တာဖြစ်ပြီးသူဟာရာဇဝတ်မှုပေါင်း90တမှုကိုရင်ဆိုင်နေရတာပါ2024 American သမ္မတရွေးကောက်ပွဲကို Republican Party ကိုစားပြုဝင်ပြိုင်မှုကြိုးစားနေသူတွေကတချို့ကတော့ Trump ရဲ့လှုပ်ရက်ဟာပါတီရဲ့ပုံရိပ်ကိုကျဆင်းစေတယ်လို့ဆိုပါတယ်
The majority of my competitors
ကျွန်တော်တို့ကိုယ်စားလှယ်လောင်းအများစုကပြစ်မှုကျူးလွန်ထားတဲ့ရာဇဝတ်သားတယောက်အနေနဲ့သမ္မတကိုယ်စားလှယ်လောင်းဖြစ်ခွင့်ရှိတယ်လို့ဆိုပါတယ်ဒါဟာလုံးဝမဖြစ်နိုင်တဲ့ကိစ္စပါ
လွန်ခဲ့တဲ့သတင်းပတ်အတွင်းကျင်းပခဲ့တဲ့ Republican စကားဆက်ထိုးပွဲမှာပါဝင်တဲ့ကိုယ်စားလှယ်လောင်းနေတဲ့ Trump ကိုလေးစားအားကျသူတွေလည်းပါဝင်ပါတယ်
I want to build on the foundation.
Trump ဖောက်ခဲ့တဲ့လမ်းတိုင်းဆက်လျှောက်ဖြစ်ပါတယ်။အမှန်တိုင်းပြောရင်သူ့ကိုအကြံပေးအနေနဲ့ရောအနီးကလမ်းညွန်ပေးမဲ့သူအဖြစ်ရှိစေချင်ပါတယ်။အားလုံးကိုအစကနေစံတဝါဝါလောက်ရမယ်အနေထားကထက်သူတဝက်တစ်ပြက်ထားခဲ့ရတဲ့နေရာကနေစလုပ်လိုက်ချင်တာပါ
2024ခုနှစ်မှာဒုတိယသက်တမ်းပြန်ရွေးခံမဲ့ဂျိုးဘိုက်ဒန်အနေနဲ့မဲဆွယ်စည်းရုံးတဲ့အခါမှာထရမ့်ရင်ဆိုင်နေရတဲ့အမှုအကြောင်းအရာတွေပါဝင်မှာမဟုတ်ဘူးလို့ဘိုက်ဒန်မဲဆွယ်စည်းရုံးရေးအဖွဲ့ကပြောထားတာပ
ါ What I will say about President Biden
သမ္မတဘိုက်ဒန်ရောဒုသမ္မတ Harris ရောကအမေရိကန်လူထုအကျိုးအတွက်ဦးစားပေးဆောင်ရွက်မှာပါကုန်စည်တုံးတွေကြောင်းလုံးစလကဒူအောင်စာဝင်နေရေးချောင်းလေတဲ့လူလက်တန်းစားတွေပို့တို့လာအောင်ပဲသူတို့ကအဓိကထားဆက်လုပ်မှာပါ
။တမရဘိုက်ဒန်ရဲ့အသက်အရွယ်နဲ့ပတ်သက်ပြီးဒီမိုကရက်မဲပေးသူတွေကစိုးရိမ်နေတာပါ။ဒါပေမဲ့လည်းမူဝါဒပိုင်းဆိုင်ရာအာဏာချက်တွေကိုအဓိကထားကြည့်ဖို့လိုတယ်လို့တချို့ကထောက်ပြပါတယ်
။ Do you believe the women have a right?
အမျိုးသမီးတွေအနေနဲ့သူတို့ခန္ဓာကိုယ်နဲ့ပတ်သက်ပြီးလွတ်လပ်စွာဆုံးဖြတ်ပိုင်ခွင့်ရာသီဥတုဖောက်ပြန်ပြောင်းလဲနေတဲ့ကိစ္စတွေကိုကြည့်မယ်ဆိုရင်သမ္မတကဒီကိစ္စကိုအပြည့်အဝသဘောတူထားပြီးသားပါဒါမှမဟုတ်ရင်တော့အဲ့ဒီကိစ္စတွေကိုလက်မခံတဲ့ Republican တွေကိုထောက်ခံကျင်တာပါလား
ဒေါ်နယ်ထရမ့်ကတော့သူဟာဘာအမှားမှလုပ်ထားတာမရှိကြောင်းညင်းဆိုပြီးသူ့အပေါ်ဆွဲချက်တွေဟာနိုင်ငံရေးအရာထိုးနှက်မှုတွေသာဖြစ်တယ်လို့ဆိုပါတယ်မဲဆွယ်စည်းရုံးရေးရမုံငွေအတွက်ရောင်းချတဲ့ပစ္စည်းတွေပေါ်မှာဆိုရင်လည်းအချုပ်ထောင်မှာရိုက်ခဲ့ရတဲ့သူ့ရဲ့ပုံကိုတိုက်နှိတ်ရောင်းချနေပါတယ်ခင်ဗျာ
အမေရိကန်နိုင်ငံရေးအကြောင်းသတင်းဆောင်ပါအစီအစဉ်ကိုကိုအောင်ကတင်ဆက်ပေးခဲ့တာပါအခုတော့ကမ္ဘာတလွှားခီးသွားအစီအစဉ်ကိုအလှည့်ပေးကြရအောင်ပါဒီတစ်ပတ်တော့အမေရိကန်အနောက်ဘက်ခြမ်းကယ်လီဖိုးနီးယားပြည်နယ်တောင်ပိုင်းကငါးပြတိုက်တစ်ခုစီကိုတွားကြရမှာပါရေတံခါးမျိုးနွယ် Sea Dragon တွေကမ္ဘာပေါ်မှာအများဆုံးရှိတယ်လို့ဆိုတဲ့ငါးပြတိုက်ဖြစ်ပါတယ်ပင်လယ်သမုဒ္ဒရာတွေပူနွေးလာမှုတရားမဝင်ဖမ်းဆီးရောင်းဝယ်မှုတွေကြောင့် Sea Dragon တွေရဲ့ရှင်သန်မှုကိုချိမ့်ချောက်နေတယ်ဆိုတာလူတွေသိရှိနားလည်စေဖို့ရည်ရွယ်တဲ့ဒီငါးပြတိုက်စီကိုမဆုမြတ်မွန်ကနေပြီးတော့ကမ္ဘာတလွှားခီးသွားအစီအစဉ်ကနေခေါ်သွားပါလိမ့်မယ်ရှင်
American ပြည်ထောင်စု California ပြည်နယ်က California San Diego တက္ကသိုလ် Scripps and Novak ဗေဒလေ့လာရေးဆိုင်ရာဌာနကဖွင့်လှစ်ပြသထားတဲ့ Batch 5ပြတိုက်မှာရေနဂါးတွေရေနဂါးမျိုးနွယ် Sea Dragon တွေအတွက်သီးသန့်ပြကန်းရှိပါတယ်။ကမ္ဘာပေါ်မှာ Sea Dragon တွေကိုအများဆုံးမွေးမြူထားတဲ့နေရာလို့ပြောနိုင်တဲ့ပြကန်းမှာ Sea Dragon အမျိုးအစား2မျိုးကိုတွေ့ရနိုင်ပါတယ်။ရုပ်တရက်ကြည့်လိုက်ရင်ပင်လယ်ရေမော်တွေလိုဖြစ်နေတဲ့ Leafy Sea Dragon နဲ့ကိုပေါ်မှာLeafy Sea Dragon လောက်အရွက်အခက်တွေမများတဲ့ Weedy Sea Dragon တွေကိုဒီငါးပြတိုက်မှာအနီးကပ်လေ့လာနိုင်ကြပါတယ်။ဒီ Sea Dragon အမျိုးအစားနှစ်မျိုးလုံးကဩစတြေးလျနိုင်ငံတောင်ပိုင်းနဲ့အနောက်ပိုင်းကမ်းလွန်သမုဒ္ဒရာတွေကအပူအအေးမျှတာတဲ့နေရာတွေမှာသာရှိတာပါ။သူတို့ရဲ့ခန္ဓာကိုယ်တစ်ခုလုံးကအယိုးလိုမားတဲ့အပြားတွေနဲ့တိစောက်ထားတာမို့သူတို့ကိုစားဖို့ကြိုးစားတဲ့ရေတံတားတွေမရှိပါဘူး။ဒါပေမဲ့တိမ်မွေ့နူးညံ့လှပတဲ့ဒီငါးမျိုးနွယ်ဝင်တွေဟာသမုဒ္ဒရာရဲ့အပူအချိန်မြင့်တက်လာမှုညဉ့်ညမ်းမှုတွေကြောင့်အပြင်သူတို့ကိုငါးအလှမွေးသလိုမွေးကျင်ကြလို့တရားမဝင်ဖမ်းဆီးသူတွေထိရောက်ဆေးအတွက်ဆေးဘက်ဝင်တယ်လို့ဆိုပြီးတရားမဝင်ဖမ်းဆီးသူတွေကြောင့် Sea Dragon တွေရဲ့အရေးအတွက်တဖြည်းဖြည်းနှဲလာနေပါတယ်။ဒါကြောင့်အန်ဝါဗေဒဆိုင်ရာလေ့လာသူတွေကအခုလိုငါးပြတိုက်ထဲမှာထိမ့်သိမ်းစောင့်ရှောက်ပြီးမျိုးပွားနိုင်ဖို့ကြိုးစားနေကြတာပါ။
spectacular fish that people don't really know much about and so when they do
ဒီကိတဲ့ဝါရီဟာလူတွေတိတိကျကျမသိကြတဲ့အံ့ဩစရာကောင်းတဲ့ငါးမျိုးတွေပါသူတို့ကိုပထမဆုံးအချိန်တွေ့ဘူးသူတိုင်းအံ့ဩကြပါတယ်။ဒီကောင်လူတွေကကျမတို့ရဲ့သမုဒ္ဒရာတွေထဲမှာရှိနေတာပါ။သူတို့ကိုထိမ့်သိမ်းစောက်ရှောက်ရမယ်ဆိုတာလူတွေသိအောင်လုပ်ဖို့အရေးကြီးတယ်လို့ထင်ပါတယ်။ဒနာယီဆန်တဲ့ရေနဂါးတွေ Sea Dragons တွေရဲ့ထူးခြားချက်တွေအကြောင်းလူတွေပိုသိအောင်ကျမတို့ကြိုးစားတာပါ။သူတို့ကငါးမျိုးနွယ်တွေဖြစ်ပေမဲ့တာမန်ငါးတွေနဲ့မတူပါဘူး။ဒါကြောင့်သူတို့ကိုမြင်ရတဲ့သူတိုင်းအံ့ဩကြသူတို့အကြောင်းကိုပိုးပြီးတော့သိကျင်ကြပါတယ်။အဲ့ဒီကနေကျမတို့ရဲ့ပင်လယ်သမုဒ္ဒရာတွေထဲမှာတခြားဘာတွေရှိနေသေးတယ်လဲဘယ်လိုထင်းသိမ်းရမလဲလို့လူတွေစူးစမ်းစိတ်တွေဖြစ်စေချင်တာပါကမ္ဘာတဝန်းကငါးပြတိုက်တွေမှာအခုလိုမျိုး Sea Dragon တွေရှိတာရှားပါတယ် Birch ငါးပြတိုက်မှာတော့ Leafy Sea Dragon မျိုးရော Weedy Sea Dragon မျိုးကိုပါတွေ့ရမှာဖြစ်ပါတယ
် Well this exhibit itself is probably one of the largest in the world and it's 9 feet tall 18 feet
ဒီကန်တခုတည်းကကမ္ဘာမှာအကြီးဆုံးတောင်ဖြစ်နိုင်ပါတယ်ကိုးပေအမြင့်ရှိပြီးတော့အကျယ်က18ပေရှိတယ်လေ Leafy Sea Dragon တွေရော Weedy Sea Dragon တွေပါဒီထဲမှာမိတ်လိုက်ကြတားပေါက်ကြမယ်လို့မျှော်လင့်ပါတယ်
ဂျေဂါလန်9000ကျော်ဆန်းတဲ့18ပေအကျယ်9ခန်းကြီးက sea dragon လေးတွေလွတ်လွတ်လပ်လပ်သွားလာနိုင်ဖို့နေရာကောင်းကောင်းရှိပါတယ်။ leafy sea dragon တွေကအရှိ14လက်မလောက်အထိသာကြီးထွားတာပါ။ဒီကန်ထဲမှာ leafy sea dragon အထိ2ကောင်အမတကောင်ရှိပြီးတော့ weedy sea dragons ကတော့17ကောင်ရှိတာမို့နောက်ထပ်အကောင်လေးတွေပေါက်လာဖို့မျှော်လင့်နေကြတာဖြစ်ပါတယ
်။ Since we've added the animals, we've seen very
frequent sea dragon တွေထည့်ပြီးတဲ့နောက်ပိုင်းတကောင်နဲ့တကောင်မိတ်လိုက်ဖို့ရင်းနှီးမှုယူတဲ့အမှုအကျင့်တွေမြင်နေရတယ်လေဒါပေမဲ့သူတို့ကိုလေးလာစောင့်ရှောက်နေတဲ့သုတေသနအဖွဲ့အစည်းတွေထဲမှာ Weedy Sea Dragon တွေတားပေါက်တာလက်တဆုပ်စာပဲရှိပါတယ် Leafy Sea Dragon တွေကတော့မွေးမြူစောင့်ရှောက်ထားတော့တားပေါက်တယ်ဆိုတာတစ်ခါမှမရှိသေးဘူးလေဒါကြောင့်ဒီမှာပထမဆုံးတားပေါက်ဖို့မျှော်လင့်နေကြတာပေါ့
Sea Dragon တွေမိတ်လိုက်ကြတဲ့အခါမှာတားဥတွေအတွဲလိုက်ကိုအမကအထီးရဲ့အမိမှကတ်တွယ်ပေးလိုက်တာပါအဲ့ဒီဥတွေကိုအထီးကစောင့်ရှောက်ပေးထားရတာဖြစ်ပြီးသတင်း6ပတ်လောက်ကြာတဲ့အခါမှာအမီးမှကတ်နေတဲ့ဥလေးတွေကနေ Sea Dragon အကောင်လေးတွေပေါက်လာတာဖြစ်ပါတယ်။အခုလိုထူးခြားတဲ့အမှုအကျင့်နဲ့ပုံသဏ္ဍာန်ထူးတဲ့ Sea Dragon တွေအကြောင်းကိုငားပြတိုက်လာသူတွေပို့ပြီးတော့သိချင်းစူးစမ်းခြင်းစိတ်ဖြစ်ဖို့ပြတိုက်တာဝန်ရှိသူတွေကမျှော်လင့်နေကြတာပါ။
Yeah, that it literally just looked like a piece of kelp. It was
through ကြည့်ရတာပင်လယ်ရေမှော်တစ်ခုမျောနေတာနဲ့တွေ့ရတယ်။ဒါပေမဲ့တကယ်သက်ရှိတကောင်ရေကူးနေရဲဆိုတဲ့အသည့်ကကျွန်တော်တက်တော့တကယ်ထူးပါတယ်။တခါမှမမြင်ဘူးတော့တိတ်ကိုစိတ်ဝင်စားဖို့လည်းကောင်းကြည့်လို့လည်းကောင်းပါတယ
်။ရေထဲမှာ Sea Dragon တွေရင်းရင်းနှီးနှီးကူးခတ်နေကြတာကလှပတဲ့ကားကွက်ကိုကြည့်နေရတယ်လို့ဖြစ်နေပါတယ
်။ Really excited. We're already seeing great courtship behaviors.
တွားလို့အတွက်တော့တိတ်ကိုစိတ်လှုပ်ရှားကြရပါပဲရှင်။သူတို့တကောင်နဲ့တကောင်ချစ်ချင်နူးနေကြတာလေတွေ့နေရတော့အမစီကမြို့ဦးရေအထီးစီကိုပြောင်းပေးတာအများဆုံးတွေ့ရဖို့မျှော်လင့်နေတယ်လေ
Sea Dragon တွေဟာဖောက်ထွင်းမြင်နိုင်တဲ့စူးရောင်တွေကိုရေရက်တွေလိုအသုံးချပြီးသူတို့ရဲ့အမိကိုတော့တက်မလို့အသုံးချကြပါတယ် California San Diego တက္ကသိုလ် Scripps and Awa ဗေဒလေးလာရေးဆိုင်ရာဌာနရဲ့ Birch ငါးပြားတိုင်းမှာထိမ့်သိမ်းစောင့်ရှောက်ထားတဲ့ Sea Dragon တွေတားပေါက်မယ်ဆိုရင်သမုတ်တရားတွေကနေတရားမဝင်ဖမ်းဆီးနေလို့ညှော်နေနေတဲ့ Sea Dragon အရေးအတွက်ကိုပြန်ဖြစ်နိုင်မယ်လို့တွက်ကြပါဗါးဒါကြောင့်လဲဒီငါးပြားတိုက်က Sea Dragon တွေအထူးသဖြင့် Leafy Sea Dragon တွေတားပေါက်နိုင်ဖို့အနေအထားဝင်းကျင်ကိုဖန်တီးပေးထားတာဖြစ်ပါတယ်ရှင်
Sea Dragon တွေလေးလာနိုင်မယ်ငါးပြားတိုက်အကြောင်းကိုမတ်ဆုမြတ်မွန်ကတင်ဆက်ပေးခဲ့တဲ့ကမ္ဘာတစ်လွှာခီးသွားအစီအစဉ်မှာနားဆင်ခဲ့ကြရတာပါအင်္ဂါညရဲ့အပတ်စဉ်အစီအစဉ်ကတော့ဒီလောက်ပါပဲရှင် VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာရဲ့ message ကနေတင်ဆက်လဲဆက်သွယ်နိုင်ပါတယ်အင်္ဂါညအတွက်အစီအစဉ်တွေမကြခင်ပြီးဆုံးတော့ပါမို့အခုဆက်ပြီးတော့ဒီညရဲ့နောက်ဆုံးရသတင်းအကျဉ်းချုပ်ကိုမတ်ခင်လေးကဆက်ပြီးတော့ပြောပြပေးပါမယ်ရှင်
မြန်မာနိုင်ငံပါဝင်ရှီတောင်အာရှနိုင်ငံတွေမှာရာဇဝတ်ကိုင်းတွေကတိတ်နဲ့ချီတဲ့လူတွေကိုစိုက်ဘာရာဇဝတ်မှုတွေကိုကျူးလွန်ဖို့မကြာခဏညှဉ်းပန်းနှိပ်စက်ချင်းချောက်ကဖိအားပေးစီခိုင်းနေတယ်လို့ကုလသမဂ္ဂကဒီနေ့ပဲအစင်ကစားထုတ်ပြန်ပါတယ်။အများစုဟာစိုက်ဘာရာဇဝတ်မှုတွေကိုကျူးလွန်ဖို့အတွက်လူကုန်ကူးခံရပြီးလိင်ပိုင်းဆိုင်ရာမှာအကြမ်းဖက်မှုလိုပြင်းထန်တဲ့ညှဉ်းပန်းနှိပ်စက်မှုတွေကိုရင်ဆိုင်နေရတယ်လို့အစင်ကစားမှဖော်ပြထားပါတယ်။အွန်လိုင်းလိင်လယ်မှုတွေမှာအတင်းအကျပ်ခိုင်းစေခံရတဲ့သူတွေဟာရာဇဝတ်မှုတွေကျူးလွန်ဖို့ကိုအတင်းအကျပ်ဖိအားပေးခံရချိန်မှာလူမဆန်တဲ့ဆက်ဆံမှုတွေကိုပါခံစားကြရတယ်လို့ကုလသမဂ္ဂအလို့အခွင့်ရေးအကြီးအကဲ Vogatek ကအစီရင်ခံစာမှာဖော်ပြထားပါတယ်သူတို့ဟာရာဇဝတ်သားတွေမဟုတ်ဘဲတားကောင်တွေသာဖြစ်တယ်လို့လည်းသူကပြောထားပါတယ်2019ခုနှစ်ကမြန်မာနိုင်ငံမှာဖြစ်ပွားခဲ့တဲ့ရိုဟင်ဂျာဒုက္ခသည်တွေပေါ်လူမျိုးတုံးတပ်ဖြတ်မှုဖြစ်ဆွဆွဲထားတဲ့အကြမ်းဖက်မှုတွေမှာ Facebook လူမှုကွန်ရက်ကတဆင့်အဓိကသွေးထိုးမှုတွေရှိခဲ့တယ်ဆိုပြီး Facebook ရဲ့ပင်မကွန်မြူနီမီတာကိုရိုဟင်ဂျာဒုက္ခသည်တွေကအိုင်ယာလန်နိုင်ငံမှာတရားစွဲဆိုလိုက်ပါတယ်။မီတာကွန်မြူနီဌာနချုပ်ခွဲတည်ထောင်ထားတဲ့အိုင်ယာလန်နိုင်ငံဒပ်လင်မြို့အခြေစိုက်ဥပဒေကျိုးဆောင်ရုံးနှစ်ခုကဘင်္ဂလားဒေ့ရှ်မြန်မာနယ်စပ်ကရိုဟင်ဂျာဒုက္ခသည်18ယောက်ရဲ့ကိုယ်စားမီတာကွန်မြူနီကိုပြီးခဲ့တဲ့သတင်းတစ်ပတ်မှာတရားစွဲဆိုလိုက်တာလည်းဖြစ်ပါတယ်။ထိုင်းနိုင်ငံမှာအတည်ပြုမှုနဲ့တရားစွဲခံထားရတဲ့လူအခွင့်လှုပ်ရှားသူ၃ဦးကိုဒီကနေ့တရေသေးလွတ်ပေးလိုက်ပါတယ်မြန်မာနိုင်ငံသားအများပြအလုပ်လုပ်ကိုင်းတဲ့ထမဆက်စ်ကျသားဆက်ယုံကအလုပ်သမားတွေအပေါ်အလုပ်ချိန်နဲ့အလုပ်ခွင့်အတွင်စီကံချုပ်ဖောက်မှုကြောင့်လူမှုကွန်ရက်ပေါ်မှာမျှဝေခဲ့သူ၃ဦးဟာ2019နဲ့2020နှစ်တွေမှာတရားစွဲဆိုခံခဲ့ရတာပါထမဆက်ကျသားကုမ္ပဏီဆက်ယုံဟာမြန်မာလုံသမားတွေပေါ်တတ်မှတ်ချိန်ထက်ရက်ပိုခိုင်းနေပြီမဲ့ overtime ကြီးမပေးတာလုံသမားတွေရဲ့စာရွက်စာရင်အထောက်အထားတွေကိုကုမ္ပဏီကတင်းစီထားတာတွေအတွက်လည်းမြန်မာလုံသမားတွေဘက်ကကုမ္ပဏီကိုတရားစွဲဆိုထားပါတယ်ရှင်
။သတင်းကြေကြောကိုမခင်လေးပြောပြသွားတာပါ။အင်္ဂါညရဲ့အစီအစဉ်ကတော့ဒီလောက်ပါပဲရှင်။ဒီကနေ့ညအတွက်အစီအစဉ်ထုတ်လွှင့်မှုကမတ်ဆူမွန်ဖြစ်ပါတယ်။စပိုင်ဆိုင်ရာအင်ဂျင်နီယာတွေကတော့ရှောင်းကန်ချန်နဲ့ရောဘတ်ဘတ်စ်တို့ဖြစ်ပါတယ်။အခုထုတ်လွှင့်ပြီးတဲ့အတန်းလွင့်အစီအစဉ်ကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီမှလည်းဒီလေပြန်နားဆင်နိုင်ပါတယ်။ View American အတန်းလွင့်အစီအစဉ်တွေကိုလူလူမိတ်ဆွေရုပ်သံလိုက်ပြင်း online ကနေဆိုရင် Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းကြည့်ရှုနိုင်ပါတယ်။ View ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်လည်းကျေးဇူးအထူးပဲတင်ရှိပါတယ်။တော်တာရှင်များလည်းကမြန်မာပြည်သူပြည်သားအားလုံးဘေးရန်ရဲ့ခတ်သိမ်းကင်းနေပြီးတော့လူရဆန္ဒပြေဝကြပါစေရှင်။ကျမအလိမ်ပါပါ။
This program has come to you from the Voice of America, Washington.